Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ဇူလိုင်လ20ရက်တနင်္လာနေ့အစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မဆုမြတ်မော်ပါရှင်။ COVID-19 ကပ်ရောဂါအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမဟုတ်အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ American ပြည်ထောင်စုမှာ COVID-19 အတည်ပြုလူနာအရေးအတွက်မြင့်တက်နေတာကြောင့်ကျန်းမာရေးဝန်ဆောင်မှုစနစ်မှာမနိုင်မနှင်းဖြစ်နေပါတယ်။နိုင်ငံတောင်ပိုင်း Florida ပြည်နယ်ထဲမှာရှိတဲ့ဆေးရုံ45ခုကအထူးကျန်းမာကုသဆောင်တွေမှာလူနာသစ်တွေအတွက်ကတွင်းတွေမရှိတော့ဘူးလို့သတင်းတွေထွက်ပေါ်နေပါတယ်။ Florida မှာတနင်္ဂနွေနေ့တရက်ထဲအတည်ပြုလူနာ 12,000 ကျော်ရှိပါတယ်။9ရက်ဆက်တိုက်အတည်ပြုလူနာ 10,000 ကျော်နေတာပါ။အဆိုးဆုံးဖြစ်နေတာကတော့ Miami မြို့နားတစ်ဝိုက်မှာဖြစ်ပြီးတော့ကတင်မလောင်းမငှဖြစ်နေတဲ့ဆေးရုံ45ခုထဲက9ခုဟာ Miami Dade မြို့နယ်ထဲမှာဖြစ်ပါတယ်။အများပြည်သူတွေကြားသွားသူတွေအနေနဲ့နှာခေါင်းစည်းအကာမဝတ်ရင်ဒီကနေ့တင်းလာနေကစပြီးတော့ပထမအကြိမ်ဒံငွေဒေါ်လာ50နောက်အကြိမ်တွေမှာဒံငွေဒေါ်လာ500အထိတန်တက်ဖို့အတွက်မိုင်ယာမီမြို့တော်ဝန်ကအမိန့်ထုတ်ထားပါတယ်။နိုင်ငံအနောက်ချမ်းက Los Angeles မြို့မှာလည်းဒုတိယအကြိမ်အိမ်ထဲမှာပဲနေကြဖို့အမိန့်ထုတ်ရတော့မလို့ဖြစ်နေပြီလို့မြို့တော်ဝန်ကပြောပါတယ်။American ပြည်ထောင်စုတစ်ခုလုံးမှာတင်းငွေနေတုန်းကအတည်ပြုလူနာ 6,300 ကျော်ရှိပြီးတော့သေဆုံးသူက900ကျော်ရှိပါတယ်။စုစုပေါင်းအတည်ပြုလူနာကတော့3,300ကျော်ပါတယ်ရှင်။ American ပြည်ထောင်စုမှာ COVID-19 ကပ်ရောဂါကြောင့်ထိခိုက်နေတဲ့လုပ်ငန်းတွေကိုထောက်ပံ့ကူညီရေးကိစ္စသမ္မတ Donald Trump နဲ့ထိပ်တန်း Republican လွှတ်တော်အမတ်တွေဒီကနေ့ဆွေးနွေးကြဖို့ရှိပါတယ်။ရောဂါကူးစက်မှုရှိမရှိစမ်းသပ်တဲ့နေရာမှာနောက်ထပ်ငွေကြေးသုံးစွဲတာကို Trump အစိုးရကတော်တော်လေးကန့်ကွက်နေပြီးအဲ့ဒီအစားတခြားနေရာတွေမှာကြားကန့်သုံးစွဲရေးကိုလိုလားနေပါတယ်။အထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell အောက်လွှတ်တော် Republican ခေါင်းဆောင် Kevin McCarthy တို့ဟာသမ္မတ Trump ဗန်နာရေးဝန်ကြီး Steven Mnuchin တို့နဲ့ထောက်ပံ့ရေးရမငွေကိစ္စတွေ့ဆုံဆွေးနွေးမယ်လို့အင်ပီရိုအရာရှိချုပ်က Fox News သတင်းဌာနကိုပြောကြားပါရယ်ဒေါ်လာ1 trillion သုံးဆွဲမဲ့ထောက်ပံ့ရေးအစီအစဉ်တွေကိုအထက်လွှတ်တော်လူများစုခေါင်းဆောင် McConnell ကရပ်ပိုင်းအတွင်းမှာထုတ်ပြန်နိုင်ဖို့အပြင်ဆင်နေတာပါအောက်လွှတ်တော်ဒီမိုကရက်အမတ်တွေအဆိုပြုတဲ့ဒေါ်လာ3 trillion သုံးဆွဲမဲ့အစီအစဉ်ကိုတော့အောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ကထောက်ခံထားပြီးဖြစ်ပါရယ်COVID-19 ကပ်ရောဂါကြောင့်ထိခိုက်နေတဲ့ EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေရဲ့စီးပွားရေးကြားကန့်ပေးရေးပါဝင်တဲ့ဒေါ်လာ1 trillion အသုံးစိတ်သဘောတူညီမှုရနိုင်ဖို့အတွက် EU ခေါင်းဆောင်တွေဆက်လက်ညှိနှိုင်းဆွေးနွေးနေကြပါတယ်။သဘောတူညီချက်ရဖို့နီလန်ရှာနေဆဲပဲလို့ Netherlands ဝန်ကြီးချုပ် Mark Rutte ကသတင်းလောက်တွေကိုဒီကနေ့အစောပိုင်းကပြောကြားခဲ့ပါတယ်
။ Outdated cases can come. En nogmaals, dan laat ik me niet afleiden door al die achtergrond.
De woord toen ik voor jou boord, Nilan Shani Zeba, Jajem Male, Jabalime, toen in Negaro, Akampaka, Mjolin Tarelo, Netherlands, Winjijo, Mark Rutte, Pioja Geraba, Dorolli, Kaka, Keke, Swinwin, Hinani, Arelo, Austrian, Winjijo Gale, Pioare, Austria, Denmark, Finland, Netherlands, Ne, Sweden, Sare, Chanda, Jeware, Uyoba, Mjolbang, Nanangane, Kayoga, Tan, Dorolli, Kantayare,ဥရောပတောင်ပိုင်းနိုင်ငံတွေကြားမှာညှိနှိုင်းမရဖြစ်နေတာပါဂျာမနီနဲ့ပြင်သစ်တို့ကတော့တောင်ပိုင်းနိုင်ငံတွေဘက်ကထောက်ခံပါတယ် COVID-19 ပြန်လဲထူထောင်ရေးအသုံးစရိတ်ကိုအဆိုပြုထားတဲ့ဒေါ်လာ950ဘီလီယံထက်ပိုနည်းတဲ့ပမာဏသုံးဆွဲဖို့အတွက်မြောက်ပိုင်းနိုင်ငံတွေကလိုလားသလိုအဲ့ဒီဂျမ်ဘုံငွေကိုဘလို့ခွဲဝေသုံးဆွဲတယ်ဆိုတာအပေါ်ကန့်သက်ချက်ထားကြပါတယ်ဒါပေမဲ့ကပ်ရောဂါကြောင့်တော်တော်လေးထိခိုက်နေတဲ့ Spain Italy စတဲ့တောင်ပိုင်းနိုင်ငံတွေကတော့တတ်မှတ်ချက်တွေရှော့ချပေးဖို့လိုလားနေကြပါတယ်။ COVID-19 ကာကွယ်ဆေးထုတ်လုပ်နိုင်ဖို့ကြိုးစားနေကြတဲ့ဆေးလုံငန်းကြီးနှစ်ခုကနေကာကွယ်ဆေးတန်း90ဝယ်ယူဖို့အတွက်ဗြိတိန်နိုင်ငံစီးပွားရေးဝန်ကြီးဌာနကဒီကနေ့လက်မှတ်ထိုးစာချုပ်ချုပ်လိုက်ပါတယ်။ Pfizer ဆေးကုမ္ပဏီနဲ့ BioNTech ဇီဝသုတေသနလုပ်ငန်းကစမ်းသပ်နေကြတဲ့ COVID-19 ကာကွယ်ဆေးကိုထုတ်လုပ်တဲ့အခါတန်း30ဝယ်ယူဖို့နဲ့ပြင်သစ်ဇီဝသုတေသနလုပ်ငန်းFernova C ကထုတ်မဲ့ကာကွယ်ဆေးတန်း60ကိုမူအားဖြင့်ဝယ်ယူဖို့တကယ်လို့သူတို့ကာကွယ်ဆေးသုံးလို့ရတယ်ထိရောက်တယ်သင့်တော်တယ်ဆိုရင်နောက်ထပ်တန်း40ဝယ်ယူဖို့အတွက်ဒီကနေ့စာချုပ်ချုပ်လိုက်တယ်လို့ Britain စီးပွားရေးဝန်ကြီးဌာနကကြေညာပါတယ် ငွေကြေးပမာဏဘလောက်နဲ့ဝယ်ယူဖို့စာချုပ်လိုက်တယ်လို့ဆိုတာကိုတော့ပြောမထားပါဘူး Oxford တက္ကသိုလ်ကဖော်ဆက်ပြီး AstraZeneca ကုမ္ပဏီကလောလောဆယ်ထုတ်လုပ်စမ်းတက်နေတဲ့ COVID-19 ကာကွယ်ဆေးတန်းတရာဝယ်ယူဖို့လဲ British အစိုးရကအစောပိုင်းတုန်းကစာချုပ်ချုပ်ထားပါတယ် Coronavirus ပိုးကြောင့်ဖြစ်တဲ့ COVID-19 ရောဂါကိုကာကွယ်ကူတာနိုင်တဲ့ဆေးလောလောဆယ်မရှိသေးပါဘူးအခု British အစိုးရဝယ်ယူဖို့စာချုပ်ချုပ်ထားတဲ့ဆေးကုမ္ပဏီတွေအပြင်ရောဂါကာကွယ်ဆေးထုတ်လုပ်နိုင်ဖို့အတွက်ကြိုးစားနေကြတဲ့တခြားဇီဝသုတေသနနဲ့ဆေးကုမ္ပဏီတွေအများအပြားရှိနေပါတယ်
ဒီလိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်မင်္ဂလာပါရှင်ကျမညတစင်အောင်ပါတရင်တွေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်မြောက်ကိုရီးယားနိုင်ငံမြို့တော်ပျုံယမ်းမှာဆေးရုံအသစ်တစ်ခုတည်ဆောက်နေတာကြန့်ကြာနေတဲ့အတွက်တာဝန်ရှိသူတွေကိုအလုကထုတ်ပယ်လိုက်ဖို့ခေါင်းဆောင်ကင်ဂျွန်အွန်ကအမိန့်ပေးလိုက်ပါတယ်။မကြသေးခင်ကပျုံယမ်းအထွေထွေကုဆေးရုံတည်ဆောက်နေတဲ့နေရာကိုတွားရောက်ကြည့်ရှုပြီးတဲ့နောက်မှာဆောက်လုပ်ရေးလုပ်ငန်းနှောင့်နှေးနေတာနဲ့ပတ်သက်လို့ပေါ်ပေါက်နေတဲ့ဗဏ္ဍာရေးပြဿနာတွေကိုထောက်ပြပြီးတာဝန်ရှိမန်နေဂျာတွေကိုကင်ကဒေါသတကြီးဝေဖန်ပြောဆိုခဲ့တယ်လို့မြောက်ကိုရီးယားပိုင် KCNA သတင်းကပြောပါတယ်။စီမံကိန်းနဲ့ပတ်သက်လို့အသုံးစရှိစနစ်တကျစီမံခန့်ခွဲလုပ်ကိုင်ခြင်းမရှိတဲ့အပေါ်မှာစောက်လို့ရေးလုပ်ငန်းကော်မရှင်အဖွဲ့ကိုကင်ဗျာပြစ်တင်ပြောဆိုခဲ့သလိုဒီအတွက်နောက်ထပ်စီမံချက်တွေပံ့ပိုးပေးဖို့လိုမှာဖြစ်တဲ့အတွက်ပြည်သူတွေကိုဝန်ပိုးစီတယ်လို့လည်းပြောဆိုခဲ့ပါတယ်။စောက်လို့ရေးလုပ်ငန်းကော်မရှင်ကအစီအစဉ်မရှိထင်ရဆိုင်လုပ်နေရင်အဆုံးသတ်မှာလက်ရှိအာဏာရပါတီပုံရိပ်ကိုပဲထိခိုက်စေလိမ့်မယ်လို့လည်းခေါင်းဆောင်ကင်ကပြောပါတယ်။နျူကလ িয়ার ရေးနဲ့ပတ်သက်ပြီးမြောက်ကိုရီးယားအပေါ်အမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုတွေနဲ့ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကြောင့်နေဆက်တွေပိတ်ထားတဲ့အတွက်ဆေးရုံဆောက်လုပ်ရေးပစ္စည်းတွေတင်သွင်းတာမှာအခက်အခဲတွေနဲ့ကြုံတွေ့နေရတယ်လို့လည်းခန့်မှန်းပြောဆိုနေကြတာပါ။အိန္ဒိယတရုတ်နိုင်ငံမှာပြီးခဲ့တဲ့နှစ်ကုန်ပိုင်းကိုဗစ် -19 ဆပြီးတော့ကူးစက်ပြန့်နှံ့တဲ့အချိန်ကစလို့အခုအထိနိုင်ငံထဲမှာရောဂါကူးစက်သူတယောက်မှမရှိဘူးလို့မြောက်ကိုရီးယားကပြောဆိုထားပါတယ်ရှင်။တရုတ်နိုင်ငံ Sinovac Biotech ကုမ္ပဏီကထုတ်လုပ်တဲ့အလားအလာရှိတဲ့ COVID-19 ကာကွယ်ဆေးတက်တရားအဆင့်စမ်းသပ်ဖို့ဘင်္ဂလားဒေ့ရှ်နိုင်ငံမှာစမ်းသပ်ခွင့်ပြုလိုက်ကြောင်းတာဝန်ရှိသူတွေကဒီကနေ့ပြောပါတယ်။တရုတ်နိုင်ငံအတွင်းရောဂါကူးစက်မှုနှုန်းတဖြည်းဖြည်းရုတ်ကျလာနေတဲ့အချိန်မှာပဲ Sinovac ကုမ္ပဏီကနိုင်ငံပြင်ပမှာဆန္ဒအလျောက်ကာကွယ်ဆေးစမ်းသပ်ခံလူတွေကိုရှာဖွေနေတာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ် COVID-19 တိုက်ဖျက်ရေးအမျိုးသားနည်းပညာကြံပေးကော်မတီကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာနိုင်ငံတကာကာလဝန်ရောဂါဒေသနာစင်တာ ICDDR Bangladesh ကဦးဆောင်ပြီး COVID-19 ကာကွယ်ဆေးစမ်းသပ်မှုကိုနောက်လာအတွင်းမှာပြုလုပ်သွားမယ်လို့လည်းပြောပါရယ်ကာကွယ်ဆေးနဲ့ပတ်သက်တဲ့သုတေသနမှတ်တမ်းတွေကိုစီစစ်သုံးသပ်ပြီးမှကျင့်ဝတ်နဲ့အညီစမ်းသပ်မှုလုပ်ဖို့ခွင့်ပြုခဲ့တာဖြစ်ကြောင်း Bangladesh ဆေးသုတေသနကောင်စီ BMRC ညွှန်ကြားရေးမှူး Mahmoud Us Jahana Writers တင်ကိုပြောပါရယ်ဒီကာကွယ်ဆေးကိုမိမိသဘောဆန္ဒအရာပါဝင်လို့သူလူ4,000နဲ့စမ်းသပ်သွားမှာဖြစ်ပြီးစမ်းသပ်မှုတွေကိုမြို့တော်ဓာကာCOVID-19 ကူးစက်ရေးဆေးရုံ9ခုမှာပြုလုပ်သွားမယ်လို့ Bangladesh ICDDR တာဝန်ရှိသူတဦးကပြောပါတယ်။လက်ရှိ Bangladesh နိုင်ငံမှာ COVID-19 ကူးစက်သူစုစုပေါင်း 24,000 ကျော်နဲ့သေဆုံးသူက 2,600 ကျော်ရှိပါတယ်။ကမ္ဘာတဝန်းဗဏ္ဍာရေးဆိုင်ရာကုမ္ပဏီအဖွဲ့အစည်းတွေကသူတို့နဲ့အတူလက်တွဲအလုပ်လုပ်ကင်နေတဲ့ဟောင်ကောင်ဗဏ္ဍာရေးကုမ္ပဏီအဖွဲ့အစည်းတွေအနေနဲ့ဒီမိုကရေစီရေးထောက်ခံတဲ့လှုပ်ရှားမှုတွေမှာပါဝင်ပတ်သက်မှုရှိမရှိစုံစမ်းစစ်ဆေးမှုတွေကိုပြုလုပ်လာကြပါတယ်။တရုတ်သူအစ်ပြတ်ထမ်းလိုက်တဲ့အမျိုးသားလုံခြုံရေးဥပဒေနဲ့ညီစုံမှာကိုစိုးရိမ်လာကြောင်းအခုလိုစစ်ဆေးမှုတွေကိုလှုပ်လာတာလို့သတင်းရင်းမြစ်တွေက Reuters သတင်းကိုပြောပါတယ်။ Credit Suisse, HSBC, Julius Baer Group နဲ့ UBS စတဲ့ငွေကြေးဆိုင်ရာအဖွဲ့အစည်းတွေဟာသူတို့နဲ့အတူလုပ်ငန်းလုပ်ကိုင်နေတဲ့ဟောင်ကောင်ကငွေကြေးဆိုင်ရာကုမ္ပဏီတွေနဲ့ပတ်သက်ပြီးနိုင်ငံရေးဒါမှမဟုတ်အစိုးရနဲ့ဆက်နွယ်နေမှုရှိမရှိကိုလုပ်ငန်းလိုအပ်ချက်တည်းရဲ့အနေနဲ့နောက်ကြောင်းစစ်ဆေးလာတာပါအခုလိုသမိုင်းနောက်ခံစစ်ဆေးမှုတွေကိုထိလှုပ်ရှားမှုလို့ခေါ်တဲ့ဟောင်ကောင်ဒီမိုကရေစီအရေးဆန္ဒပြပွဲဖြစ်ပွားခဲ့တဲ့2014ခုနှစ်ထိနောက်ကြောင်းပြန်လည်ဆုံဆန်းသွားမယ့်အခြေအနေရှိတယ်လို့သတင်းရင်းမြစ်တွေကပြောပါတယ်အခုလိုသက်ဆိုင်ရာလုပ်ငန်းကျွဲပဲကုမ္ပဏီတွေကိုနောက်ကြောင်းစစ်ဆေးနေတဲ့သတင်းပေါ်မှာဗဏ္ဍာရေးကုမ္ပဏီတွေဘက်ကတစုံတရာဝေဖန်ချက်မပေးသလိုသက်ဆိုင်ရာတရုတ်အစိုးရဝန်ကြီးဌာနတွေကလည်းတုံ့ပြန်ပြောဆိုခြင်းမရှိဘူးလို့ Reuters သတင်းကပြောပါတယ်ရှင်ဟောင်ကောင်ကဒီမိုကရေစီအရေးတက်ကြွလှုပ်ရှားသူဂျိုရှွာဝေါင်းဟာစက်တင်ဘာလမှာပြုလုပ်မယ့်ဟောင်ကောင်ဥပဒေပြုအဖွဲ့ရွေးကောက်ပွဲမှာ ကိုယ်စားလှယ်လောင်းတူဖြစ်ဝင်ရောက်ရှင်ပြန်ရွေးခံမှုရှောက်ထားလိုက်ပြီးဖြစ်ပါတယ်။ဟောင်ကောင်မှာအသစ်ပြန်ချလိုက်တဲ့အမျိုးသားလုံခြုံရေးဥပဒေအသေးအရအတိုက်ခံကိုယ်စားလှယ်လောင်းတွေကိုပိတ်ပင်တားဆီးနိုင်ခြင်းရှိတဲ့ကြားကပဲဂျိုရှုဝမ်ကအခုလိုရှောက်ထားလိုက်တာဖြစ်ပါတယ်
။ With the threat of being extradited to China, with the uncertainty to send a black shell in Beijing,
လွှဲပြောင်းပေးခံရမယ့်အနေနဲ့ဒီမှာကြီးတဲ့ထောင်တွေမှာထောင်ထားခံရမှာဆိုတဲ့မရေရာမှုတွေကြောင့်ထောင်တန်းတသက်တချွန်းချခံနိုင်ခြင်းရှိတဲ့ကြားပါပဲ။ကျွန်တော်ရေးကောက်ပွဲကိုဝင်ဖို့ညွှန်မှန်းထားပြီးပြည်သူတွေကပြည့်ရထားတဲ့တောင်းကိုလက်ခံရရှိလိမ့်မယ်လို့ညွှန်နေကြောင်းနောက်ဆုံးထက်တဲ့အထိကျွန်တော်တို့ဆက်ပြီးတော့တိုက်ပွဲဝင်မယ်ဆိုတာကိုလည်းကဘာကတည်အောင်လုပ်ပြသွားပါမယ်လို့အသက်23နှစ်အရွယ်ဂျိုးရှော့ဝမ်ကပြောသွားတာပါ။လာမယ့်ဟောင်ကောင်ဥပဒေပြည်အဖွဲ့ဝင်ရေးကောက်ပွဲအတွက်ဒီမိုကရေစီလူလားသူအုပ်စုတွေကကိုယ်စားလှယ်လောင်းပနာမာရွေးချယ်ပွဲတွေအလို့သဘောပြုလုပ်ခဲ့ရမှာဂျိုးရှော့ဝမ်ကကိုယ်စားလှယ်လောင်းတဦးဖြစ်ထိတ်ဆုံးကရွေးချယ်ခံခဲ့ရတာဖြစ်ပါတယ်။သူက2014ခုနှစ်ဆန္ဒပြပွဲတွေမှာဥဆောင်ပါဝင်မှုနဲ့ထောင်နှစ်ခါကြာခံရပူပါတယ်။စက်တင်ဘာလမှာအဖွဲ့ဝင်80ပါဝင်တဲ့ဟောင်ကောင်ဥပဒေပြည်အဖွဲ့ရွေးကောက်ပွဲတွေကျင်းပတဲ့အခါနေရအများစုကိုနိုင်ရဖို့ဒီမိုကရေစီလိုလားတဲ့အုပ်စုတွေကမျှော်မှန်းနေကြပါတယ်။ဒါပေမဲ့တရုတ်ပြည်မှာကြီးကဇွန်လ30ရက်နေ့ကအစ်စ်ပြချမ်းလိုက်တဲ့အမျိုးသားလုံခြုံရေးဥပဒေနဲ့ဒီမိုကရေစီလိုလားသူကိုယ်စားလှယ်လောင်းတွေကိုတားမြစ်နိုင်ခြင်းရှိတဲ့အပေါ်မှာလည်းစိုးရိမ်နေကြပါတယ်။အဲ့ဒီဥပဒေအရအမျိုးသားလုံခြုံရေးကိုအန်ဒီရဲ့ပြုတဲ့အပြစ်ရှိသူဘယ်သူမှမဆိုရေကောက်ပွဲဝင်မှုအရေးအသွေးမပြည့်မီဘူးလို့ပြောဆိုထားပါတယ်ရှင်။တို့ရရှင်များရှင်တင်းလာနေညပိုင်းတွင်နောက်ဆုံးရသတင်းတွေကိုနားဆင်လို့ပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။မြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးအမေရိကန်နဲ့တရုတ်နိုင်ငံအကြားအပြန်အလှန်ပြောဆိုနေကြပေမဲ့မြန်မာနိုင်ငံခြားရေးဝန်ကြီးဌာနကတော့ဗင်မလိုက်မှုတိုင်ရက်တီမဲ့အကြောင်းတုံ့ပြန်လိုက်တာကိုပြောပြပါမယ်။ကျွန်တော်မိုးစော်ပါမြန်မာနိုင်ငံအရေးပါတရုတ်နိုင်ငံရဲ့ဆောင်ရွက်ချက်တွေအပေါ်အမေရိကန်တန်ယုံအကြီးအကဲကမကြသေးခင်ကပဲထိုးနှက်ဝေဖန်ပြောဆိုလိုက်တဲ့အပေါ်တရုတ်နိုင်ငံကလည်းချက်ချင်းဆိုသလိုတုံ့ပြန်ခဲ့တာဖြစ်ပါတယ်။အင်အားကြီးညနိုင်ငံအကြားတန်တပန်ရေးအရအခြေတင်ဖြစ်စရာတွေပေါ်ပေါက်နေပေမဲ့မြန်မာနိုင်ငံအနေနဲ့ကတော့လက်ရှိနိုင်ငံခြားရေးမူဝါဒအတိုင်းဆက်လက်ရည်တည်နေဆဲဖြစ်ကြောင်းနိုင်ငံခြားရေးဝန်ကြီးဌာနနိုင်ငံရေးရာဦးစီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဦးအောင်ကိုက VOA ကိုအခုလိုပြောပါတယ်
လွတ်လပ်ပြီးတကြွရဲပဲမလိုက်တဲ့နိုင်ငံမူဝါဒနဲ့ဤဆက်လက်ကျင့်သုံးနေအင်းလီချင်းနိုင်ငံနေနဲ့ဆက်ဆံရဲအလေးထားပါတယ်။အရှိရဲ့အနောက်ရဲ့တော့မဟုတ်ပါဘူးနော်။နိုင်ငံတော်နဲ့ချစ်ချင်ရင်းရဲ့ဆက်ဆံရေးကိုကျွန်တော်ရဲ့နိုင်ငံမူဝါဒနဲ့ညီဆောင်ရဲ့နေနိုင်ငံလိုက်နေကျင့်သုံးနေနိုင်ငံတိုင်းနိုင်ငံဖြစ်ပေါ်တော့ဒီပေနိုင်ငံနဲ့မဆိုဆက်ဆံကောင်းအောင်ချစ်ချင်ရင်းရဲ့ဆက်ဆံရေးထူထောင်ထားတယ်။ဒါမဲ့ဒီကိစ္စတော့သူတို့ရဲ့တန်ယုံရဲ့သဘောထားကိုထုတ်ပြန်ပြီးတော့ပြောကြတာပေါ့နော်။ဒါမဲ့ကျွန်တော်လည်းကြီးရုံတော့ဆက်ဆံတော့တင်ပြထားပါတယ်။
မြန်မာနိုင်ငံခြေဆိုင်အမေရိကန်တန်ယုံယာယီတာဝန်ခံဂျော့ချ်စီဘလီရဲ့သဘောထားအမြင်ဆောင်ပါမှာတော့တရုတ်နိုင်ငံရဲ့လုပ်ရက်တွေကြောင့်အင်းဒီချင်းမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုထိခိုက်နေတဲ့ဆိုပြီးရေးသားထားတာပါကျောင်းနိုင်ငံကစီးပွားရေးလုပ်ငန်းတွေကြောင့်မြန်မာနိုင်ငံရဲ့သဘာဝပတ်ဝန်းကျင်နဲ့လူမှုဘဝတွေထိခိုက်နစ်နာကြောင်းလည်းပြောဆိုထားပါတယ်။မြန်မာနိုင်ငံရဲ့လေလာသုံးသပ်သူဒေါက်တာရံမျိုးသိန်းကတော့အမေရိကန်တန်ယုံယာယီတာဝန်ခံရဲ့ရေးသားချက်ဟာအမေရိကန်ကအရှိတောင်အာရှမှာတန်တမာရေးအရခြေလှမ်းသစ်ပြင်လာတာဖြစ်နိုင်ကြောင်းသုံးသပ်ပါတယ်
။အမေရိကန်အစိုးရအနေနဲ့ဒီအရှိတောင်အာရှဒေသမှာဒီတရုတ်နဲ့ပတ်သက်တဲ့ဆက်ဆံရေးဆိုင်ရာခြေလမ်းသစ်တစ်ခုကိုအစပြုကိုဥတည်လိုက်တယ်လို့မြင်ပါတယ်။တနည်းအားဖြင့်တော့ဒီအရှေ့တောင်အာရှနိုင်ငံတွေအပေါ်မှာတရုတ်နိုင်ငံရဲ့နိုင်ငံရေးအရစီးပွားရေးအရစွမ်းမှုတွေကိုရှော့ချနိုင်ဖို့တန်းတန်းနိုင်ဖို့ရည်ရွယ်တဲ့ခနဦးခြေလမ်းတစ်ရပ်ဖြစ်လိမ့်မယ်လို့သုံးသပ်ပါတယ်။
အမေရိကန်တန်တမာရဲ့ရေးသားချက်အပေါ်မှာတော့တရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးအဆင်ပြေနေတာကိုမနာလိုမရှုစိတ်နဲ့လုပ်ရအဖြစ်မြန်မာနိုင်ငံအခြေစိုက်တရုတ်တန်ယုံကလည်းချက်ချင်းဆိုသလိုတုံ့ပြန်ခဲ့ပါတယ်။တရုတ်မြန်မာဆက်ဆံရေးကိုထိခိုက်အောင်ကြိုးပမ်းတဲ့အမေရိကန်ရဲ့လုပ်ရတွေဟာအောင်မြင်မှုရရှိမှာမဟုတ်ကြောင်းလည်းတရုတ်တန်ယုံထုတ်ပြန်ချက်မှာဖော်ပြခဲ့တာပါ။နိုင်ငံရေးသုံးသပ်သူဒေါက်တာရံမျိုးသိန်းကအင်အားကြီးနှစ်နိုင်ငံအကြားတန်တမာရေးတင်းမာမှုတွေကြားမှာမြန်မာနိုင်ငံအနေနဲ့ဆက်ဆံရေးမှာသတိထားဖို့လိုမယ်လို့သုံးသပ်ပါတယ
်တရုတ်ပြည်သူတမန်နိုင်ငံဟာအင်းနီးချင်းမဟာအင်အားကြီးနိုင်ငံဖြစ်တယ်လို့ဒီမြန်မာနိုင်ငံထဲမှာလည်းတရုတ်နိုင်ငံရဲ့ဒီစီးပွားရေးလုပ်ငန်းတွေစီမံကိန်းတွေအများအပြားရှိတာလည်းပဲအကြောင်းနောက်အမေရိကန်ပြည်ထောင်စုဟာဆိုလို့ရှိရင်လည်းကျွန်တော်တို့နိုင်ငံဒီမိုကရေစီအပြောင်းအလဲအတွက်ကိုအင်မတန်မှအရေးကြီးတဲ့ အမေရိကန်ပြည်ထောင်စုရဲ့ထောက်ခံမှုနဲ့အတူနော်ဒီနေ့ဝေစီပြည်ထောင်ပြောင်းလဲရေးကိုဆက်ပြီးဖော်ဆောင်မှုလိုအပ်နေတဲ့အခြေအနေဖြစ်တဲ့အခါကျတော့ဒီနိုင်ငံလုံးနဲ့ဆက်ဆံရေးကိုအပြောင်းအလဲရှိရှိသူလဲနိုင်ကိုလဲနိုင်တော့ပြည်သူလူထုလည်းအကျိုးရှိမဲ့ဘက်ကနေဦးတည်ဖော်ဆောင်နိုင်မှုလိုအပ်တယ်လို့မြင်ပါတယ်
မြန်မာနိုင်ငံရဲ့အဓိကကုန်သွယ်ပတ်နိုင်ငံတစ်ခုဖြစ်တဲ့တရုတ်နိုင်ငံဟာအရင်တုန်းကမြန်မာစစ်စိုးရတွေလက်ထက်ကလေးကနိုင်ငံရေးစီးပွားရေးအရဩဇာညောင်းတယ်လို့အများကယူဆခဲ့တာပါမြန်မာနိုင်ငံမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီ2015ခုနှစ်ရွေးကောက်ပွဲမှာအနိုင်ရပြီးတဲ့နောက်မှာလဲတရုတ်နိုင်ငံကဆက်ဆံရေးတည်ဆောက်ဖို့ကြိုးပမ်းတာတွေရှိခဲ့တယ်လို့တရုတ်သမ္မတရှီကျင်းပင်ကိုယ်တိုင်လဲဒီနှစ်ဇန်နဝါရီလထဲမှာမြန်မာနိုင်ငံကိုလာရောက်ခဲ့ပြီးခီးစဉ်အတွင်းတရုတ်နိုင်ငံရဲ့ခပလန်းစီမံကိန်းနဲ့ပတ်သက်တာတွေအပါအဝင်သဘောတူညီချက်33ခုကိုလည်းလက်မှတ်ရေးထိုးခဲ့ကြပါတယ်။ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ
်။မြန်မာနိုင်ငံအထက်ပိုင်းဒေသတွေမှာရေကြီးနိုင်တဲ့အန္တရာယ်သတိပေးနေချိန်မှာပဲမန္တလေးတိုင်းမှာရေထင်းတကအချိုးပေါက်ရွာကဒေသခံတွေဘေးလွတ်ရာပြောင်းရွှေ့နေရတဲ့အကြောင်းကိုပြောပြပေးပါမယ်ကျွန်မကတော့စုစုပါမန္တလေးတိုင်းအမရပူရာမြို့နယ်မန္တလေးစခိုင်ကန္နာလမ်းမှာရှိတဲ့ရွှေခဲရေထိန်းသဒ္ဒါမနေ့ကတနင်္ဂနွေညမှာချိုးပေါက်ပြီးအေယာရီမြည်ရေစီးဝင်လာတာကြောင့်အနီးအနားကဒေသခံတွေကုန်းမြင့်ပိုင်းစီရွှေပြောင်းနေကြပါတယ်ဒီကနေ့မွန်းလွဲပိုင်းအထိရွာလေးရွာမှာရေဝင်နေတာကြောင့်ဒေသခံတွေကယ်ဆယ်ရေးစခန်းတွေမှာတိမ်းရှောင်နေရတယ်လို့လည်းရွာပုံလူမှုကွန်ရက်ရေးအတင်းကကိုကျော်စင်ထွန်းကဖူယိုအေကိုပြောပါတယ်
ဒီရတော့ဒါတော့တိုးနေရမယ်မှာဒီကမှလောကျန်လို့ပဲတို့ပေါင်းနေအောင်နော်ရွှေ့နေကြတာပေါ့တို့စင်လုံးနေတော့ဒါလေးလိုကဲသေးစကိုင်းလိုလောလေးရွှေ့နေကြကျွန်တော်တို့ဒီစကိုင်းလမ်းမှာဖျားဝင်းနေတယ်မှာသားရယ်ခေါင်းချောင်းဝင်းနေဖျားဝင်းနေတယ်ဆယ်လေးစကိုင်းဖွက်လူတွေပြောတော့မရှိသေးဘူးလားဒီပွဲတော်ကြတော့ကျွန်တော်မနေ့3နိုင်စီကျွန်တော်တို့ဒီမှာစနမ်းပိုင်းနေတဲ့ချိန်မှာတော့ဒီမဝင်သေးဘူးမနေ့7နိုင်ဆုံးမှရေးဆောင်ဝင်တာ
ဒီကနေ့နေ့လယ်ပိုင်းအထိကယ်ဆယ်ရေးစခန်းမှာရောက်ရှိနေသူခံမှန်းချီရဆိုလူ4000လောက်ရှိမယ်လို့လည်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်내ရချထားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။လူကယ်ပြန်ဝန်ကြီးဒေါက်တာဝင်းမြတ်အေးကတော့မြို့ရေးဝင်ရောက်တာကိုဟန်တားနိုင်မှုအတွက်ကြောက်ကြီးချရည်ထင်းတဲ့လုပ်ငန်းတွေကိုဒီကနေ့နေ့လယ်ပိုင်းကစဆောင်ရွက်နေပြီဖြစ်ကြောင်းအစိုးရပိုင်းသတင်းမီဒီယာတွေကိုပြောဆိုခဲ့ပါတယ်
။အခုကျွန်တော်တို့တဲအိတ်ကြီး330လီဘာပိုးပေါ့နော်တဲအိတ်ကြီးလုပ်နေတယ်အခု။အဲ့ဒါကတော့ဒီကြားနေပြီးတော့ဒီကန့်လန့်ပြတ်တာကိုမကြုံအောင်ဆိုပြီးတော့ကျွန်တော်တို့ဒါဆောင်ရွက်တဲ့ကိစ္စပေါ့။ဒီပောက်တဲ့ကိစ္စအတွက်ကတော့သက်ဆိုင်ရာဌာနဆိုင်ရာတွေကနေပြီးတော့ဒီအတွက်ကိုကြောက်အိတ်တွေချဖို့အတွက်ကိုစီစဉ်ဆောင်ရွက်နေတယ်ပေါ့နော်။
တချိန်တည်းမှာပဲမိုးလေဝသနဲ့ဇလားပိရာညွှန်ကြားမှုဦးစီးဌာနကလည်းအေယာဝတီမြေကြီးဟာနောက်နှစ်ရက်အတွင်းမှာစိုးရိမ်ရေမှတ်ရောက်လာနိုင်တာကြောင့်မြကန်းပေးနဲ့မြေနေပိုင်းတွင်နေထိုင်သူတွေကိုတတိထားကြဖို့နှိုးဆော်ထားပါတယ်။အေယာဝတီနဲ့ချင်းတွင်းမြေအထက်ပိုင်းဒေသတွေမှာဒီအပိုင်းအတွင်းမိုးများတဲ့အတွက်ကြောင့်မလို့စိုးရိမ်ရေမှတ်အထိရောက်ခဲ့တာတွေရှိခဲ့တာကြောင့်မြေချောင်းတစ်လျှောက်မှာလည်းတတိထားကြဖို့မိုးလေဝသနဲ့ဇလားပိရာညွှန်ကြားမှုဦးစီးဌာနကလက်ထောက်ညွှန်ကြားမှုဦးမျိုးထွန်းဦးကပြောပါတယ်။
ဒီမန္တလေးတို့စကိုင်းတို့မြင်းမူတို့ပခုတ်ကူတို့ညောင်ဦးတို့ပေါ့နော်ဒီစကန်တွေကဒီစိုးရိမ်ရေမှတ်ကိုရောက်ဖို့ဟာဆိုရင်ကျွန်တော်တို့ကနှစ်ပေကနေသုံးပေလောက်အလိုတိရှိနေတာကိုလည်းတွေ့ရတယ်လေတွေ့ရတယ်ဆိုဒီအတွက်ကြောင့်ဒါရေကန်လည်းကောင်းနေပြီပေါ့ဒုတိယအထပ်ပြီးတော့ဒါကျွန်တော်တို့ကတတိယဆယ်ဆက်မှာမိုးရီယာကောင်းလာခဲ့မယ်ဆိုရင်ဒီအောက်ဘက်မှာလည်းရေရေကန်ကောင်းနေတယ်ဒါကြောင့်မလို့ကျွန်တော်တို့ဒီအယောက်ဒီမြစ်အောက်ပိုင်းစကန်တွေဟာဆိုရင်လည်းအဓိကဒီမြို့တွေပေါ့ရေကန်နားမှာရှိနေတဲ့မြို့တွေကတတိထားတင်တယ်ပေါ့နော်
ကချင်ပြည်နယ်မှာလည်းမနေ့တုန်းကမိုးသည်ထန်မှုကြောင့်မြကြီးနားခရိုင်ကမိုက်တီမြို့နယ်ကဝိုင်းမော်စတုံးကမိုက်တီကားလမ်းမှာကြီးပြီးကမ်းမမြေပြိုကျမှုဖြစ်ပွားခဲ့တာကြောင့်စတုံးမြို့ဝင်ကိန်းမှာရင်အသွားလာရပ်ဆိုင်ထားရကြောင်းလည်းပြည်ကြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ကချင်ပြည်နယ်ဖားကန့်မြို့နယ်မှာလည်းလူပေါင်း200ကျော်တိကျထိခိုက်ခဲ့တဲ့မြေပြိုကျမှုကြောင့်ကြုံခဲ့ရတဲ့ဝေခါမှာပဲဒီကနေ့မနေ့အစောပိုင်းလောက်ကမြေပြိုကျမှုထပ်မံဖြစ်ပွားရတာနေတချို့ပျက်စီးသွားခဲ့ပေမဲ့ထိခိုက်ဒေဆုံးမှုတော့မရှိခဲ့ပါဘူးရှင်။ကျမစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ
်။ကယောဂအရေးပေါ်ကာလအတွင်းထိုင်းနိုင်ငံမှာပြိမိနေတဲ့မြန်မာပါဝင်နိုင်ငံသားတွေရဲ့ပြည်ဝင်ခွင့်ဗီဇာတက်တန်းကိုစက်တင်ဘာလ26ရက်နေ့ထိတက်တန်းတိုးပြီးမဲ့အကြောင်းထိုင်းလူဝင်မှုကြီးကြပ်ရေးဌာနကကြေညာလိုက်တာပါဗီဇာတက်တန်းကုန်တဲ့နိုင်ငံသားတွေအနေနဲ့မိမိရောက်ရှိနေကြတဲ့နေအိမ်ကလူဝင်မှုကြီးကြပ်ရေးရုံးတွေမှာတွားရောက်ဆက်သွယ်လျှောက်ထားနိုင်တယ်လို့တက်နိုင်သမျှအမြန်ဆုံးဆက်သွယ်ကြဖို့ထိုင်းလူဝင်မှုကြီးကြပ်ရေးအကြီးအကဲစွန်ဖုံးချင်တူဝန်ကတောက်ကြနီးကထိုင်းတောင်ပိုင်းအပန်းဖြေဒေသဖူးကတ်ခရိုင်ကိုလာရင်းနဲ့ပြောဆိုသွားတာပါဒီအတွက်မြန်မာလူသမားတွေအပါအဝင်ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေလည်းဗီဇာတက်တန်းတိုးခွင့်ရတာမှဖြစ်ကြောင်း အလုသမားကူညီအဖွဲ့တစ်ခုဖြစ်တဲ့ AAC မဟာမိတ်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကိုရဲမင်းကပြောပါတယ်
။နောက်ထိုင်းနိုင်ငံရဲ့ဒီလာဘကနေပြီးတော့ပြီးခဲ့တဲ့တောက်ကြနေရကျွန်တော်တို့ဟိုတရားဝင်သတင်းထုတ်ပြန်တယ်။အစင်းထုတ်ပြန်နေတာဘာလဲဆိုတော့ကျွန်တော်တို့ထိုင်းရောက်မြန်မာနိုင်ငံသားတွေအတွက်အရေးကြီးတဲ့သတင်းပါပဲ။ဟောနော်သတင်းပါပဲ။ဟိုအဓိကကတော့နေထိုင်ခွင့်ဗီဇာတွေနဲ့ပတ်သက်ပြီးတော့ပေါ့နော်။ကျွန်တော်တို့ဒီအလုသမားဗီဇာတွေရောဗီဇာပေါင်းစုံပေါ့နော်။ဟိုကျွန်တော်တို့ထိုင်းနိုင်ငံရောက်မြန်မာလူမားတွေကင်ဆောင်တာမြန်မာနိုင်ငံသားတွေကင်ဆောင်တာတဲ့ဗီဇာပေါင်းစုံကိုကျွန်တော်တို့ခုလာမယ့်အဲကျွန်တော်တို့ဩဂုတ်တရနေ့ပေါ့နော်လာမယ့်၈လပိုင်းအခုလာမယ့်၈လပိုင်းတရနေ့ရနေပြီးတော့ကျွန်တော်၉လပိုင်း26ရက်နေ့ထိကျွန်တော်တက်တန်းနေတိုးပေးမယ်ကျွန်တော်ဗီဇာမျိုးစုံပေါ့နော်ကျောင်းသားဗီဇာပါမယ်လဲဗီဇာပါမယ်စသည်ဖြင့်သေလာကူရဲ့ဗီဇာပါမယ်အဲစသည်ဖြင့်တက်ကြီးရဲ့ဗီဇာပါမယ်အဓိကကတော့ကျွန်တော်ထိုင်းနိုင်ငံမှာကျွန်တော်မြန်မာလူမားတွေများတယ်ဆိုတော့မြန်မာလူမားတွေရဲ့ဗီဇာတွေလည်းအပါဝင်ပေါ့ကျွန်တော်တို့ထိုင်းရောက်မြန်မာနိုင်ငံသားတွေရဲ့ဗီဇာအမျိုးမျိုးကိုကျွန်တော်တို့တက်တန်းနေတိုးပေးတော့မယ်အခုလာမယ့်၈လပိုင်းတရနေ့တရနေ့ရနေပြီးတော့၉လပိုင်း26ထိပြန်တိုးပေးမယ်အဲ့ဒီနောက်ပိုင်းကျွန်တော်တက်တန်းလာမတိုးတဲ့လူတွေကိုတော့ကျွန်တော်တို့စာအုပ်တွေဗီဇာတွေကို blacklist ပေးမယ်ဆိုပြီးတော့ကျွန်တော်တို့ထိုင်းလာဝကနေပြီးဒရင်ထုတ်ပြန်လာတယ်ပေါ့နော်။အဲတက်တန်းတွေကိုအစာပိုင်းဒီကိုဗစ်ကာလမလို့အတလနှစ်လနဲ့တက်တန်းတွေတိုးတိုးပေးလာတယ်ပေါ့နော်။အဖြေလျှော့ပေးလာတယ်။အခုကတော့တရားဝင်တက်တန်းတိုးပေးပြီးဗီဇာကိုအဲ့တော့ကျွန်တော်တို့ရပ်ပေါင်းကလည်းကျွန်တော်တို့တစ်လနဲ့26ရက်ပေးရတယ်။ထိုင်းအောင်မြန်မာလူမြန်မာနိုင်ငံသားတွေအနေနဲ့ကျွန်တော်တို့ဒီဂျီဇာတက်တန်းတွေအချိန်မီတိုးကြပါလို့ကျွန်တော်ကဟိုပြောကြားခြင်းပါတယ်။
ဗီဇာတက်တန်းတိုးမဲ့နိုင်ငံသားတွေအနေနဲ့ဘာကြောင့်ပြိမိနေတယ်လဲဆိုတာကိုတော့အကြောင်းပြချက်နဲ့ရှောက်ထားရမယ်လို့ဆိုပါရယ်။တကယ်လို့နိုင်ငံသားတွေဟာတတ်မှတ်ချိန်ကာလအတွင်းသတင်းပေးဖို့ရှောက်ထားဖို့ပြက်ကွက်ခဲ့မယ်ဆိုရင်စက်တင်ဘာလ26ရက်နေ့နောက်ပိုင်းမှာတရားမဝင် blacklist အမိမဲအဖြစ်စည်ရင်းသွင်းခံရမှာဖြစ်ပါရယ်။ထိုင်းနိုင်ငံအတွင်းကနေနေရပြန်ဖို့အတွက်လေကြောင်းလိုက်မရှိလို့အခက်အခဲရှိနေသူတွေတချို့နိုင်ငံတွေကလည်းကိုဗစ်ကာလမှာအကြောင်းမျိုးမျိုးကြောင့်ပိတ်ဆို့ထားတာတွေကြောင့်နိုင်ငံရင်းကိုပြန်မရတဲ့နိုင်ငံသားတွေအတွက်ကာလတူနေထိုင်ခွင့်ဗီဇာပေးဖို့အတွက်လည်းလွှတ်တော်အစည်းအဝေးမှာတင်ပြမှာဖြစ်တဲ့အကြောင်းလဝကဘူရိုအကြီးအကဲဒုဗိုလ်ချုပ်စွန်ဖုံးကပြောဆိုထားပါတယ်။ COVID-19 ရေးပေါ်ကာလအတွင်းအကြောင်းမျိုးမျိုးကြောင့်ထိုင်းနိုင်ငံအတွင်းဆက်လက်နေထိုင်ကြတဲ့မြန်မာအပါအဝင်နိုင်ငံသားတွေ9သိန်းလောက်ရှိမယ်လို့လည်းထိုင်းအစိုးရကခန့်မှန်းထားပါတယ်ရှင်။ကျမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။
ပိုင်းမှာလက်နက်ကင်ပဏိပခတ်ကြောင်မူစပမ်စိုက်ပျိုးနိုင်တဲ့လေအကတွေပြီးကလေးနှစ်ကထက်ထပ်တိုးလာတဲ့အကြောင်းပြောပြပါမယ်ကျွန်တော်တက်နိုင်ပါစိုက်ပျိုးရေးငါးဖန်လုံငန်းကိုအဓိကလောက်ကန်ကြတဲ့ရခိုင်မြောက်ပိုင်းမှာတိုက်ပွဲတွေကြောင်ဒေသခံတွေနေရာဆုံးခွာထွက်ပြေးနေရတာကြောင်မူစပမ်စိုက်ပျိုးနိုင်တဲ့လေအကတွေများပြားရှိနေပါတယ်ပြီးကလေးနှစ်ကရခိုင်မြောက်ပိုင်းမှာအေက2သိန်းကျော်လောက်မူစပမ်စိုက်ပျိုးနိုင်တယ်လို့တိုက်ပွဲတွေကြောင်မူစပမ်စိုက်ပျိုးနိုင်တဲ့လေအကပေါင်း9000ဝန်းကျင်လောက်ရှိတယ်လို့ရခိုင်ပြည်နယ်တောင်တူလေသမားတမကဥက္ကဋ္ဌဦးကျော်စံကပြောပါတယ်
မနှစ်ကတော့ကျွန်တော်တို့တည်တန်းအရာအေက9000ကျော်လောက်ရှိခဲ့တယ်ပေါ့အဲ့ဒါဒီစစ်ပေးကြောင်းမထွန်ရနိုင်တဲ့ဟိုပါပေါ့မရဲသိနိုင်တဲ့အေကပေါ့အကုန်လုံးကတော့ကျွန်တော်တို့ကအေက2000ဝန်းကျင်လောက်ကျွန်တော်တို့ဟိုတိုက်နိုင်တဲ့အနေအထားမရှိခဲ့ဘူးမနှစ်ကလေအကုန်လုံးပေါ့တသိန်းခွဲကတော့ကျန်တဲ့တသိန်းခွဲကတော့ဒီအောင်မျိုးကြောင်ပေါ့အောင်မျိုးကြောင်ဆိုတဲ့ဒီမှာကျွန်တော်တည်တန်းအရာဆိုရင်ဟိုမှာတည်နံအခွတ်တိုးအော်ရောက်ကြတဲ့အတွက်ကြောင့်နောက်ပြီးတော့ဆေးခွဲမရှိတဲ့အတွက်ကြောင့်နောက်ပြီးတော့ဒီ you know ဒီဘာပေါ့တတ်တူဟိုလွှမ်းမိုးတဲ့အတွက်ကြောင့်ကျွန်တော်စိတ်စဘာအထင်မပြေတော့ဘူးဟိုစိတ်ရင်ကျွန်တော်ရှုံတယ်ပေါ့ရှုံပေါ်တယ်ပေါ့နော်အဲ့လို data တွေကျွန်တော်တော်တော်များများရှိခဲ့အကုန်လုံးကတော့အေကနှစ်သိန်းဝင်ကြတော့ကျွန်တော်မတိုက်နိုင်သေးဘူ
းလက်ရှိချိန်မှာလေရခိုင်ပြည်နယ်မှာတိုက်ပွဲတွေပြင်းထန်နေတာကြောင့်စပားမစိုက်ပြုတ်နိုင်တာနဲ့ပတ်သက်လို့စစ်တမ်းကောက်ယူနေပြီးရတိတော်မျိုးနယ်မှာအများဆုံးဖြစ်ပါတယ်ရတိတော်မျိုးနယ်ကြောက်တန်းတိုက်နယ်မှာကျေးရွာ40လောက်ကဒေသခံတွေထွက်ပြေးနေရပြီးလေယာဉ်လုံငန်းကိုဆွန့်ကျစ်ခဲ့ရတယ်လို့ဦးကျော်စံကပြောပါတယ
်အဓိကတော့ကျွန်တော်တို့ဒီနှစ်မှာဆိုရင်ရတိတော်ကတော့ပိုဆူသွားတယ်အခုလေဒီရတိတော်မှာဆိုရင်ကျွန်တော်ကြောက်တဲ့နေမြေတစ်ခုလုံးကရွာပေါင်း list တွေကလုံးဝကိုလုံးဝကိုအက်ရှက်လို့မရတဲ့အနေထားပေါ့အဲ့လိုပုံစံမျိုးလုံးဝတိတိကျကျနေပေါ့တခြားမျိုးတွေလည်းရှိပါတယ်ပူတီတော်လို့ဆိုရင်လည်းကျွန်တော်တို့အိတ်ပန်းအဲတခုတည်းကျွန်တော်တို့တိုက်နေတဲ့အနေအထားမရှိခဲ့ဘူးမနေ့ကဆိုတော့ဒီမှာဆိုရင်ကျွန်တော်တို့ပုံသားကျွန်တော်ပုံမှာဆိုရင်ကြောက်ကြောမြောက်ဟိုမင်းများမြေပုံအဲတောက်လျှောက်တော့အဲ့တောက်လျှောက်မှာတော့ကျွန်တော်တို့ကဟိုတိတ်ပွေးနဲ့ဆက်ဆက်တဲ့နေရာဒေသတွေတော်တော်များများကတော့ဒီ online ရှုတိကြတယ်မသိနိုင်ဘူး
ရသေးတော်မျိုးနဲ့တာစီကုန်းချေးရွာကလေသမားတူကတော့တိုက်ပွေးတွေကြောင့်ထွက်ပြေးနေရပြီးလေယာဉ်လုံငန်းကိုဒီတိုင်းထားခဲ့ရတယ်လို့ပြောပါတယ်
ဒီတောင်မျိုးနဲ့မှာလေမထွန်ရလေးရှိရတယ်ကနေပြီးရှိတယ်ရှိတာဟိုထွန်လို့ထွန်ရတယ်လေဒါပေမဲ့အကုန်လုံးတော့မထွန်ရဘူးပေါ့ဟိုနေနေနေမှာပဲထွန်ရတယ်ထွန်တဲ့ဥစ္စာတွေကလေးတူတပားတွေမကြီးခါရတဲ့အတိုင်းအဆောင်လေးရှိရဲအဲ့မှာ 现在我离全部转营的，开车也没有重要的，有的开车进来呀，大概都孤单老爷现在你也转不了。
Rakhine de Benelo ma Muzba sai eka bang 3000 thi shi ni bi te eka ko saba tin 65 tin khan twa nong shi de lo asuya sit tan dwe ma twe ya ba de le shi shi ma saba twa nong de le cha sain ni de lo taung tu le tama tamaka ukatha u cho san ga pyo ba de
pi ya de a kon lo ga lo saba tin tin mong 820 khan twet de bo so lo asuya sit tan de di ni chan lo ga chan lo sit tan ko chan lo hnaing chi de ta ma chan lo tawai ni ba chan lo yo cha do da ko twe ya de အဲတွေ့ရရင်တော့ကျွန်တော်တို့ကစပါတင်တင်းပေါင်းတင်း380ဝန်းကျင်လောက်ပဲကျွန်တော်တို့ထွက်တာကိုပြရတယ်အဲ့ဒီခန့်ပေါ်တော့အဲဆိုတော့တဝက်နီးပါးကိုကျွန်တော်ရောချသွားတဲ့အနေအထားရှိတယ်အဲဆိုတဲ့အတွက်ကြောင့်ဒီနေ့ကကျွန်တော်အဲ့ဒီအကျိုးချက်ကိုကျွန်တော်တောင်းတူတွေတော်တော်များများခံစားရတယ်အဲဆင်းပါးမုန်တန်တဲ့ကျွန်တော်ကျွန်တော်ရောနောက်မြင့်မှာလည်းကျွန်တော်ဒီချက်မကပို့တူလာနေတဲ့တူလာနေတဲ့နေရာရှိ
ရှင်တွေပို့ဆိုးလာမှာဆိုရင်ကြောင့်ပြည်ထရေးလက်ကုံပိုင်းမှာပဲနိုင်ငံတကာအကူအညီပေးအဖွဲ့20ကလည်းပူးတွဲကြေညာချက်ထုတ်ပြန်တည်ပြီးထားပါတယ်။ကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေတည်ပြီးပို့ထားတာပါ။
ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်။စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammi's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်လေးစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်။ရမ်ဘွေလိုအပ်ချက်အားဖွံ့ဖြိုးဆဲနိုင်ငံတွေကလူသန်းပေါင်းများစွာအတွက် COVID-19 ကပ်ရောဂါနဲ့ဆက်နွယ်ပြီးငတ်မုတ်ခံပါမှုနဲ့ရောဂါဘေးရရဲ့အန္တရာယ်နဲ့ရင်ဆိုင်နေရကြောင်းကုလသမဂ္ဂအဖွဲ့အစည်းတွေကပြောကြားပါတယ်။ဒီကြောင်ကုလဌာနချုပ်ရှိရာဂျနီဗာမြို့ကနေ VOA သတင်းတောက် Lisa Schlein ပေးပို့ထားတဲ့သတင်းကိုပြောပြပေးပါမယ်ရှင်။ကျမခွာညိုပါ။ကမ္ဘာအစင်းရဲဆုံးတဲ့ COVID-19 ကပ်ရောဂါဘေးဒဏ်ကိုအခမ်းအနားဆုံးတိုင်းပြည်တွေကသန်းပေါင်းရာနဲ့ချီတဲ့လူတွေကိုကူညီဖို့လိုအပ်တဲ့ American Dollar Billion 10ကျော်ထည့်ဝင်ကြဖို့ကုလသမဂ္ဂအဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်။အခုနောက်ဆုံးတွက်ချက်ထားတဲ့ဒီပမာဏတွေကတဝက်နီးပါးဟာအစားအစာတွေထောက်ပံ့နိုင်ဖို့ဖြစ်ပြီးနောက်ထပ်သန်း900ကတော့ငတ်မှုခံပါမှုကာကွယ်ရေးအတွက်အသုံးပြုသွားဖို့ပါ။ဒါပေမဲ့လေ COVID-19 ကပ်ရောဂါဘေးဆိုင်ရာအသုံးစရိတ်အဖြစ်ပြီးခဲ့တဲ့မတ်လထဲမှာကုလသမဂ္ဂကပထမဆုံးအကြိမ်ကမ္ဘာလူသားချင်းစာနာမှုအကူအညီအစီအစဉ်3မျိုးအတွက် American Dollar 2 Billion တောင်းခံခဲ့ခြင်းကစလို့နိုင်ငံတကာရဲ့တုံ့ပြန်မှုကအားရစရာမရှိခဲ့ပါဘူး။ American Dollar 10.3 Billion လိုအပ်တဲ့အထက်က 1.9 Billion သာအလူငွေရရှိခဲ့ပါတယ်။ကမ္ဘာမှာငတ်မှုခေါင်းပေါင်းမှုအန္တရာယ်နဲ့ရင်ဆိုင်နေရတဲ့အခြေအနေကိုကမ္ဘာ့စားနပ်ရိက္ခာအဖွဲ့ WFP ရဲ့အမှုဆောင်ဒါရိုက်တာဒေးဗစ်ဘေးစလီကသတိပေးလိုက်တဲ့အကြောင်း WFP ရဲ့ပြောခွင့်ရအဲလစ်ဘက်ဘိုင်ယားစ်ကအခုလိုပြောပါတယ
် Millions of the world's very poorest family have been forced even closer to
ကမ္ဘာ့အစည်းအဝေးဆုံးတိုင်းပြည်တွေကမိသားစုတွေဟာသင်မင်းနှခမ်းဝါကိုရောက်လူနေပါပြီလူအသက်ပေါင်းများစွာဟာကြိုတင်တွတ်ဆလို့မရတဲ့အခြေအနေနဲ့ပျက်စီးနေကြရပါတယ်အခုခါမှာငတ်ဘေးဆိုင်နေတဲ့လူပေါင်း138တန်းကိုအစားအစာထောက်ပံ့ပေးခြင်းအပြင်အဆိုးဆုံးအခြေအနေကိုမရအောင်ကာကွယ်ဖို့ WFP ကစီစဉ်ဆောင်ရွက်ပေးနေပါတယ်လို့သူကပြောတာပါ COVID-19 ကပ်ရောဂါဘေးဟာကလေးတွေပေါ်မှာနီလန်းမျိုးစုံနဲ့ရိုက်ခတ်နေပြီးဒီအခြေအနေဟာကြာရှည်ပြီးတော့မူလအခြေအနေတိုင်းပြန်မဖြစ်နိုင်တဲ့အကျိုးဆက်တွေဖြစ်ပေါ်စေလိမ့်မယ်လို့ Johns Hopkins Bloomberg စီတက္ကသိုလ်ပြည်သူ့ကျန်းမာရေးဌာနကခန့်မှန်းထားတဲ့အကြောင်း UNICEF ရဲ့ပြောခွင့်ရမာရီစီမာကာဒိုကပြောပါတယ်
ဒီလလချက်မှာလာမယ့်6လအတွင်းကြိုတင်ကာကွယ်နိုင်ပါရဲ့နဲ့နေ့စဉ်ကလေး6000ဟာတည်ဆုံနိုင်တဲ့အကြောင်းဖော်ပြထားပါတယ
် The data from the first 4 months of 2020 already show a substantial drop in the number of children completing 3 doses of the vaccine
2020ပထမလေးလပတ်စီးရင်တွေအရကလေးပေါင်းများစွာအတွက်စုံစုနာမိခါယောဂနဲ့ကြံ့ညာချောင်းစုယောဂတွေအတွက်ကာကွယ်ဆေး3ချိန်အပြည့်အဝပေးနိုင်ခဲ့ပါတယ်။ဝက်သက်ကာကွယ်ဆေးလုပ်ငန်းတွေဟာဆိုရင်အခုအချိန်30လောက်အနည်းဆုံးဖြတ်ထားရပါတယ်။ဒါကြောင့်2020နဲ့8လမယ့်နှစ်တွေမှာဒီယောဂါတွေအကြီးအကျယ်ဖြစ်လာနိုင်ပါတယ်လို့သူကပြောတာပါ။ဒီကယောဂါတွေဟာပညာသင်ကြားရေးမှာလည်းအကြီးအကျယ်ထိခိုက်နေပြီးနိုင်ငံပေါင်း150ကျော်ကကျောင်းတွေပိတ်ထားရတာဟာကလေးပေါင်း 1.2 ဘီလီယံနီးပါးအပေါ်မှာတက်ရောက်မှုရှိနေပြီးစိတ်ပိုင်းဆိုင်ရာအရာထိခိုက်မှုစိတ်ဖိစီးမှုတန်းခံစားကြရတာတွေလည်းအများအပြားရှိနေတဲ့အကြောင်း UNESCO ကုလသမဂ္ဂပညာရေးသိပ္ပံနဲ့ရည်ကြည်မှုဆိုင်ရာအဖွဲ့ကခန့်မှန်းထားပါတယ်ကုလသမဂ္ဂလူဦးရေဆိုင်ရာအဖွဲ့ရဲ့တခြားလေ့လာချက်တွေမှာလည်းတန်ပေါင်းများစွာသောမိန်းကလေးနဲ့အမျိုးသမီးတွေဟာ COVID-19 ကပ်ရောဂါကြောင့်အသွားအလာတွေပိတ်ဆို့ကန့်သတ်ထားတဲ့ကာလအတွင်းအကြမ်းဖက်ခံကြရကြောင်းဖော်ပြထားပါတယ်ရှင်ကျွန်မခွာညိုပါ
ဒီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru ဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
မြန်မာနိုင်ငံရဲ့ COVID-19 အလွန်ကာလမှာတော့ online ရောင်းဆိုင်တွေရဲ့ရောင်းအားဟာထက်မှတ်ထားတာထက်ပိုမြင့်တက်လာခဲ့တယ်လို့ online ရောင်းဆိုင်မြင့်စီကသိရပါတယ်ဘယ်လိုကြောင့်ဖြစ်လာသလဲဆိုတာကိုကြည့်ကြရအောင်ပါCovid ကာလ stay home ကာလတွေကစတင်လိုက်တဲ့ online ရောင်းဆိုင်လေးတွေက Facebook ကိုအသုံးပြုပြီးတော့ online အရောင်းဝယ်လုပ်တဲ့အဓိကဈေးကွက်တစ်ခုဖြစ်လာခဲ့ပါတယ်။မြန်မာနိုင်ငံမှာ online ကိုအဓိကသုံးစွဲကြတဲ့သူတွေထဲမှာလူငယ်နဲ့လူလယ်ပိုင်းကအများဆုံးဖြစ်နေတဲ့အပြင်လူကြီးပိုင်းတွေကလည်း stay home ကာလတွေမှာလိုအပ်တာတွေကို online ကနေမှာယူသုံးစွဲလာကြတဲ့အတွက် online ဈေးကွက်ကအရင်တုန်းကထက်ပိုပြီးတော့ကျန်ပြန့်လာခြင်းဖြစ်တယ်လို့သိရပါတယ်။ခုချိန်မှာ online ဆိုင်တွေကနေဝယ်ယူအားပေးနေတဲ့မဲ့ယတနာတန်ကသူမအနေနဲ့ online ကနေဈေးဝယ်ဖြစ်တဲ့အကြောင်းကိုခုလိုပြောပြပါဗျ
။ COVID-19 ဖြစ်သွားတဲ့ကာလမှာလူတိုင်းအပြင်ကိုမထွက်ခဲ့တဲ့အတွက်ကြောင့်မလို့လိုအပ်တဲ့ PC မှန်တမျှကို line မှာနေပြီးတော့အခုဆိုရင်ရောင်းကြတယ်။ရောင်းကြတဲ့ခါကျတော့ပို့ပြီးတော့လည်း line မှာရောင်းတဲ့ဟာတွင်ကျေလာတယ်။ပို့ပြီးတော့လည်းညားလာတယ်။အဲ့ဒီအတိုင်းအတာတစ်ခုမှကျတော့ပို့ပြီးတော့အရှင်မရေအတွက်လည်းအဆင်ပြေတယ်။အဲ့ဒီမှာနေရသူတွေပို့ပြီးတော့အဆင်ပြေသွားတာပေါ့နော်။အဲဒါပေမဲ့အခုနောက်ပိုင်းမှာ line မောင်းနေပြီးတော့ရောင်းတဲ့ပစ္စည်းတွေကမှန်လာတယ်။ဟိုသူတို့လုံပုံလုံနည်းတွေဟိုလဲဟို line မောင်းနေတဲ့ဆင်ဗီဒီယိုတွေနဲ့ချပြတယ်။သူတို့ပစ္စည်းကဒီလိုမှန်ကန်ပါတယ်ဆိုတဲ့အကြောင်းကိုလည်းပြတယ်။ပြီးတော့ဝယ်တဲ့သူ customer ကိုလည်းစိတ်ကျေနပ်လောက်အောင်ဖြစ်တဲ့အထိရှင်းပြတယ်။ရှင်းပြပြီးတော့ရောင်းချတဲ့အတွက်ကြောင့်မလို့ဝယ်တဲ့သူအနေနဲ့ကလည်းပို့ပြီးတော့အဆင်ပြေလာတယ်ပေါ့။အကောင်းလာတယ်ပေါ့နော်။အဲ့လိုမျိုးတော့ရှိပါတယ်။ပြီးတော့ COVID-19 ကာလမှာအိမ်ထဲမှာနေပြီးတော့တောင်းတတာနဲ့အချိန်လည်းမကုန်ဘူးယောဂလည်းကုသရမှာမကြောက်ပဲနဲ့ကိုယ့်အိမ်ထဲမှာပဲအေးစေးစေးလေးနဲ့ကြည့်ပြီးမှားတဲ့တကြောင်ပို့ပြီးတော့အဆင်ပြေမှုရှိလာပါတယ်။ LINE မှာလည်းရောင်းတဲ့ပစ္စည်းတွေကလည်းပို့ပြီးတော့အဆင်ပြေလာရပေါ့လေဈေးကွက်ကလည
်း online ဈေးဆိုင်အများစုကတော့သူတို့ရဲ့ကုန်ပစ္စည်းတွေကို Facebook ကနေ live stream ပြီးတော့ရောင်းချတာမျိုးရှိသလိုသူတို့ရဲ့ website တွေ Facebook page တွေ Instagram တွေစတဲ့လူမှုကွန်ရက်တွေမှာဓာတ်ပုံတင်ပြီးတော့ရောင်းတာမျိုးလည်းရှိနေပါတယ်။ဘလို့ပဲရောင်းရောင်း online ဈေးဆိုင်တွေကနေဆိုင်ကန်းကလည်းကုန်ကြဆေးမရှိတဲ့အတွက်ဆိုင်ကင်းပြီးရောင်းတာထက်စာရင်တော့ပူပြီးတော့အဆင်ပြေနေတယ်လို့ online အရောင်းလုပ်ငန်းလုပ်ကင်နေသူတွေကပြောပါတယ်။ online ကနေအစားအသောက်နဲ့အိမ်သုံးကုန်ပစ္စည်းတွေကိုရောင်းချနေတဲ့မတ်သိစုဝေကလည်းသူမရဲ့လုပ်ငန်းအကြောင်းကိုခုလိုပြောပြပါတယ်
။အဲအခုကျတော့ဟိုဒီ covid ဖြစ်တဲ့ကာလမှာဟိုအပြင်ထွက်လို့မရတဲ့အခါကျ line မောင်းနေပေါ့နော်ကိုကြိုက်တဲ့ပစ္စည်းကိုကိုယ့်ဘောက်ကြည့်ပြီးတော့ရွေးချယ်ပြီးတော့ဝယ်လို့ရတယ်ပေါ့နော်။ရွေးချယ်ပြီးတော့ဝယ်လို့ရတဲ့အခါကျတော့ဘယ်လိုပြောမလဲ။ဝယ်တဲ့လူတွေလည်းအဆင်ပြေတယ်ပေါ့နော်။ရောင်းတဲ့လူလည်းပို့ရောင်းရတာပေါ့နော်။ တို့လည်းအပြင်ထွက်ပြီးတော့ဟိုတောဝင်နေကြမလို့ဘာလို့တော့ဟိုဟာကအပြင်ထွက်လို့ရှိရင်အနေရများရည်လေဟိုမတ်တက်ကနဲ့ဘာနဲ့ယောဂဘဲကကုလို့ကုမဲမသိဘူးအဲ့တော့ line ပေါ်ကနေကျတော့တို့ကြိုက်တဲ့ပုံလေးကိုကြည့်မယ်အဲတို့ကြိုက်တဲ့ပုံလေးကြည့်မှားမယ်အိမ်လာဖို့မယ်ဆိုရင်ဟိုဘယ်လိုလဲကိုတောဝင်လည်းဒီစီပဲပေးရမှာဒါပေမဲ့အိမ်မွားကနေအစစ်သေးရတာပေါ့နော်အဲကိုကြိုက်တဲ့ဒီစီလေးကိုအဲ့တော့အဆင်ပြေတာပေါ့အဲ့ဒါကြတော့ delivery နဲ့ပို့တာပေါ့နော်အဲကို CEO မှားမယ် line ပေါ်မှားမယ်ကိုကနေပြီးတော့တို့ကို delivery ကနေတစ်စင်းတို့လက်ထဲရအောင်ပို့ပေးပါတယ်
online ဆိုင်လေးတွေမှာအစားတောက်လူသုံးကုန်ပစ္စည်းအမျိုးမျိုးမိဖို့ကြောင့်သုံးပစ္စည်းတွေထီလက်မှတ်စတာတွေပါဝယ်ယူလာနိုင်ပါတယ်ဒါအပြင်ကိုလိုချင်တာကိုဓာတ်ပုံချိန်ပြီးတော့ရွေးချယ်ဝယ်ယူရတဲ့အတွက်အချိန်ကုန်သက်တာပြီးတော့ပင်ပန်းတာလည်းသက်တာတဲ့အပြင်ပစ္စည်းရဲ့ဈေးနှုန်းကိုလည်းဈေးမှန်သိရလို့ဈေးကြီးတာတွေမတန်တဆဖြစ်နေတာမျိုးတွေလည်းမရှိတော့ဘူးလို့ဝယ်ယူသူတွေကသူတို့ရဲ့အမြင်ကိုပြောချပါတယ်
အဓိကတော့အင်တာရှင်မရဲ့အတွက်ပို့ပြီးတော့အချိန်ကုန်တတ်တာတဲ့အတွက်ကြောင့်မလို့အဲ့လိုဈေးကွက်ပြောင်းသွားတာကောင်းပါလေ။ online ကအခုရောင်းတဲ့အခါမှာ light တွေလွင့်ကြတယ်။ light တွေလွင့်ပြီးရောင်းတယ်ဆိုတော့ပစ္စည်းရဲ့တန်ဖိုးကိုလည်းပို့ပြီးတော့ဟိုလူတွေကသိရဲ့ဈေးကွက်ကလည်းတွင်ကျဲလာတယ်။ပစ္စည်းကလည်းမှန်ကန်လာတယ
်။ online ရောင်းဆိုင်တွေအနေနဲ့စိုက်ခန်းကအလုပ်သမားကတွေတတ်တာတဲ့အတွက်ကုန်ပစ္စည်းပေါ်မှာလည်းဈေးလျှော့နိုင်တဲ့အတွက်ဈေးသက်သာခြင်းဖြစ်တယ်လို့သိရပါတယ်။ online အယောင်းဆိုင်တွေမှာဖော်ပြထားတဲ့ပစ္စည်းတွေနဲ့အမှန်တကယ်ဝယ်ယူတဲ့အခါရောက်လာတဲ့ပစ္စည်းတွေကကွဲပြားတတ်တယ်ဆိုတဲ့သတင်းစကားမျိုးတွေလည်းလူမှုကွန်ရက်တွေမှာပြန့်နှံ့နေတဲ့အတွက်လူကြီးပိုင်းတွေကတော့ဈေးဆိုင်တွေမှာကိုယ်တိုင်စိတ်တိုင်းကျရွေးချယ်ဝယ်ယူရကိုပဲအာတန်တဲ့သူတွေလည်းရှိနေပါသေးတယ်။
online မှာဈေးဝယ်တာကြတော့ online ဆိုတာလေသူကတက်လာတဲ့ဟာကိုကြည့်ရတာဆိုတော့သူမှာဓာတ်ပုံသဘောပဲလေအဲ့မှာဆိုတော့ဓာတ်ပုံเนี่ยအမြင်နဲ့အပြင်မှာအမြင်နဲ့လည်းကွာနိုင်တယ်အဲကြောင့်မလို့အပြင်မှာဝယ်ရတာကိုပို့ပြီးတော့အာတန်တယ်အပြင်မှာဆိုကိုလက်နဲ့ကင်ကြည့်လို့ရတယ်ပစ္စည်းပဲဖြစ်ဖြစ်အစပဲဖြစ်ဖြစ်အင်ကြီးပဲဖြစ်ဖြစ်ကောက်ကိုဆုံးဖြတ်ပြီးတော့အစင်သွေးရအပြင်မှာမျက်စိနဲ့မြင်ရတဲ့ဟာကိုပို့ပြီးတော့အာတန်နဲ့ဝယ်ရတာ
online ကနေဈေးဝယ်နေတယ်မတ်ရတနာတန်ကတော့ online ကဝယ်ယူတဲ့အခါများသောအားဖြင့်ဝယ်ယူဘူးတဲ့ online ဆိုင်ကိုပဲအဓိကထားပြီးတော့ဝယ်ယူတာဖြစ်တဲ့အတွက်သိပ်ပြီးတော့စဉ်းစားเสียမလို့ပဲစိုင်းတစ်ပစ္စည်းတစ်ကိုမှားယူမယ်ဆိုရင်တော့တေချာစုံစမ်းပြီးမှဝယ်ယူသင့်တယ်လို့သူမရဲ့အမြင်ကိုပြောပါတယ
် COVID-19 ကာလမတိုင်ခင်မှာ line မောကပစ္စည်းကိုဝယ်တဲ့အခါမှာခုနလိုမျိုးပေါ့ပြတော့ပုံကတစ်မျိုးအိမ်ကိုရောက်လာတဲ့ပုံစံကတစ်မျိုးအမျိုးတွေအများကြီးဖြစ်သေးဖြစ်ချာရှိတယ်။ line မောကနေပဲကြည့်ပြီးတော့ကောင်းမကောင်းကိုစီစစ်ပြီးတော့ဝယ်တယ်။အဲနောက်တစ်ခုကကြတော့ line မောကဝယ်တဲ့ပစ္စည်းကကိုတုံးနေကြပစ္စည်းဆိုရင်တော့ဒီပစ္စည်းကဘာလဲဆိုတော့သိနေပြီကြလေ။ကိုမတုံးရသေးတဲ့ပစ္စည်းကိုအစ်စ်ဆန်းကိုဝယ်မယ်ဆိုရင်တော့ line မောကဟာကိုကြတေချာလေးကြီးဆက်ပြီးတော့ဝယ်တင်တယ်။
ခုလို COVID ကာလနဲ့ COVID အလွန်ကာလစီးပွားရေးတွေကျဆင်းနေချိန်မှာတနိုင်တစ်ပိုင် online ရောင်းဆိုင်လေးတွေကမိသားစုအတွက်တစ်ဖက်တစ်လမ်းကနေဝင်ဝင်ရရှိနိုင်တဲ့နည်းလမ်းတစ်ခုဖြစ်လာခဲ့ပါတယ်။ online ရောင်းဆိုင်တွေကနေလူငယ်လူရယ်တွေကိုပစ္စည်းပို့စေတဲ့အလုပ်ကိုင်းတွေလည်းဖန်တီးပေးနိုင်တာတွေ့ရပါတယ်။ခုချိန်မှာတော့မြန်မာနိုင်ငံမှာ online ရောင်းဆိုင်လေးတွေဟာလူတိများလာတဲ့ဈေးဝယ်နည်းပုံစံတစ်ခုဖြစ်လာပြီးတော့လူငယ်တွေကြားမှာသာမကလူလက်ပိုင်းနဲ့လူကြီးပိုင်းတွေမှာပါရေပန်းစားလာတာကိုတွေ့ရပါတယ်ရှင်။ကျမမိတချံဟိမမြမခသတင်းအေဂျင်စီကနေ VOA ကိုသတင်းပေးပို့လိုက်တာပါ။
ရှင်များရှင်အပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပါမယ်ကျမသင်္ကီထိုက်ပါမြို့တုံးလူဖြစ်နေတဲ့အေယာဝတီလပိုင်တွေကြားမျိုးစိတ်တွေရွှေသမင်တွေအပါအဝင်တောရိုင်းတလိမ့်ဆန်မျိုးစိတ်90ကျော်ကိုစီးပွားဖြင့်မွေးခွင့်ပေးဖို့မြန်မာအစိုးရကကြေညာထားပါတယ်တိုင်းတလိမ့်ဆန်စီးပွားရေးအရာမွေးမြူခွင့်နဲ့ပတ်သက်ပြီးအပြည်ပြည်ဆိုင်ရာတိုးရိုင်းတလိမ့်ဆန်နဲ့သဘာဝအပင်များအဖွဲ့ရဲ့မြန်မာနိုင်ငံမြောက်ပိုင်းအစီအစဉ်မန်နေဂျာ Conservation Biologist ဦးငွေလွင်နဲ့ဆွေးနွေးတင်ပြထားပါတယ်ရှင်
စီးပွားရေးလုံငါလို့သုံးပေမဲ့အသုံးစကလုံးရတော့သုံးပေမဲ့တကယ်တော့စီးပွားရေးအရာမှာသူက၄မျိုးပြန်ပြီးတော့သူတို့ဘက်ကနေပြီးတော့ခွဲထားတာရှိပါတယ
်ဟုတ်
တယ်အဲဒီ၄မျိုးမှာကသူကပထမ၃မျိုးကတော့တခုကတော့ဒါတလိမ့်ဆန်ယုံနေပေါ့တလိမ့်ဆန်ယုံနေမှာအများပြည်သူတွေကိုပြသဖို့မွေးမြူတာပါပဲပြသဖို့အတွက်ပါပဲဒါဒီမှာတားဖောက်ပြီးတော့ဒီတားပေါက်တွေကိုရောင်းမယ်ဆိုတာမျိုးပ မဟုတ်ပါဘူးတောက်ဖောက်ဖို့နောက်တစ်ခုကကြတော့ဒါကျွန်တော်တို့စီးပွားရေးပြတာခြင်းပေါ့စီးပွားရေးပြတာခြင်းဆိုတဲ့အခါတော့ကျွန်တော်တို့အစီတဲ့ကျွန်တော်မြင်ပြီးတဲ့အားရတော့ကျွန်တော်တို့ကဒီဟိုတယ်တွေမှာအထူးဖြင့်ပေါ့ဒီမီနီဇိုးလေးတွေလို့လုပ်ပြီးတော့ဒီပြတာထားတဲ့ဥစ္စာမျိုးတွေရှိပါတယ
်
ဒီဥစ္စာလည်းတစ်ဆန့်ရောအသေးစားမျိုးတစ်ခုပေါ့နောက်တစ်ခုကတော့တဘာဝအခြေခံခီးသွားလုပ်ငန်းအတွက်ဆိုပြီးတော့သူကဟိုအဒီ၃ခုပေါ့အဒီ၃ပိုင်းကတော့တကယ်တမ်းကျတော့ဒါကစီးပွားဖြစ်ဆိုပေမဲ့မွေးမြူတက်တက်ပဲဒီဥစ္စာတွေကိုအထူးဖြင့်တားပေါက်ဖို့ဆိုတဲ့ရည်ရွယ်ချက်တဲ့တားတွေပေါက်ပြီးကထွက်လာတဲ့ဥစ္စာတွေကိုပြန်ပြီးတော့ဒီအကောင်လိုက်ပဲဖြစ်ဖြစ်အတိတ်ဆန်အစိတ်ပိုင်းပဲဖြစ်ဖြစ်အသားပဲရောင်းချဖို့မဟုတ်ပါဘူးသူကနောက်ဆုံးတစ်ချက်ရှိပါတယ်အဲ့ဒီချက်ကတော့သူကတော့အသားအတွက်ရောင်းတယ်ပေါ့ဥပမာကျွန်တော်တို့ဥပမာပြောရရင်တော့ဒီကျွန်တော်တို့မှငကိုတွေရရှိခဲ့တဲ့မိချောင်းမွေးမြူရေးစခန်းပေါ့ဒီတာဂီတာမှလည်းရှိတယ်အဲ့ဒီဟာမျိုးနဲ့ပတ်သက်တဲ့ဥစ္စာမျိုးပေါ့နော
်
ပြောရင်တော့ဟို animal fan လုပ်ပြီးတော့အဲ့ဒီဥစ္စာကတော့ species အချို့ပေါ့အဲ့ဒီမှာတော့ဆက်တို့ဂျီတို့နောက်တစ်ခါတရေတို့နောက်ရင်မျိုးစိမ့်ချို့ငုံပေါ့အဲ့ဒါမျိုးတွေနဲ့နောက်မိချောင်းလိုကောင်မျိုးတွေပါပြီးတော့ဒီဥစ္စာတွေကတော့တော့ပြောရကျွန်တော်အမြင်ပြောရဒီဥစ္စာတွေကမှတီးတန့်သူကမွေးမြူအသားထုတ်ပြီးတော့လုပ်မဲ့ဥစ္စာပေါ့လေ
ဒါတော်တ
ော်လေးကိုတော့အတိထားမယ့်အပိုင်းပေါ့အဲ့ဒါလေးတစ်ခုရှိပါတယ်
တိလိစံပေါ့နော်ဒီတာယိုင်းတိလိစံဟိုအမျိုးပေါင်း90ကျော်ကိုစီးပွားရေးအလို့ဟာမွေးမြူခွင့်ပြုမယ်ဆိုတော့ဇယင်းထွက်လာပါတယ်ရှင်ဆိုတော့ဘယ်လိုပုံစံမျိုးမွေးမြူရမလဲဆိုတော့ဤဥပဒေနောက်ခါလှုပ်ထုံးလုံးဤစီမင်းစီကန်းနေထွက်မလာခင်မှာဟိုတိလိစံအမျိုးအမည်တွေအရင်ထွက်လာတာပေါ့နော်ဆိုတော့ဒီအပေါ်မှာဘယ်လိုမြင်ပါသလဲရှင
်နည်းနည်းတော့ကျွန်တော်တို့ဘက်ကဒီဆိုဂျိုးလေးတွေတော့ဖြစ်လာနိုင်တဲ့အနေအထားရှိတယ်
။
ဘာကြောင့်လဲဆိုတော့ကျွန်တော်တို့နိုင်ငံရဲ့ပင်ကိုကလည်းနည်းနည်းအခြေအနေမျိုးစုံကြောင့်ကျွန်တော်တို့ကဒီတရားဝန်တွေစိုးမိုးမှုဘက်မှာအားနည်းမှုရှိနေတဲ့ဟာဆိုတော့အခုဒီချိန်လက်ထွက်လာပြီးတဲ့အခါမှာကျွန်တော်တို့ကျွန်တော်အမြင်ပြောရရင်တော့ဟိုပါပေါ့နှစ်ပိုင်းပြုတ်သွားမယ်။တစ်ပိုင်းကကြတော့တစ်ပိုင်းကကြတော့ဒီမွေးမြူခြင်းတဲ့လူတွေရှိတယ်။ခုနကျွန်တော်ပြောတဲ့ဒီဟိုတယ်လိုလူမျိုးတွေနောက်တစ်ခါတချို့ကျတော့လည်းသူမှခြံနေရှိတယ်သူကဒါလေးကိုမွေးပြီးတော့ဧည့်သည်ကိုပြစားမယ်အဲဒါဘာဘာအခြေခံခီးသွားလုပ်ငန်းအတွက်တော့ဘလိုမြောက်တွေတော့မွေးထားမယ်ဝက်ဝုန်းနဲ့မွေးထားခြင်းဆိုတဲ့လူမျိုးတွေကစပြီးတော့စီးပွားရေးသမားတွေကစပြီးတော့စဉ်းစားပြီးတဲ့အခါမှာသူတို့ကဒါလေးကိုမွေးဖို့စပြီးတော့ပြင်ဆင်တော့မယ
်
ဒါပေမဲ့အဲ့ဒီအချိန်မှာတကယ်တော့ကျွန်တော်တို့ကဒီလုံထုံးလုံပြီးပေါ့တိကျတဲ့လုံထုံးလုံပြီးရတော့မရှိသေးတဲ့အတွက်တော့သူတို့ပြင်ဆင်တဲ့အခါမှာအမယွန်းဖြစ်နိုင်တယ်။နောက်ဒမန်းများလာနိုင်တယ်ပေါ့လေ။အဲဒီလိုပဲနောက်တစ်ခုကကျွန်တော်တို့ဒီစူဆောင်းတဲ့လူတွေရှိတယ်။ကျွန်တော်တို့ဒီ joint delegation တွေစူဆောင်းရောင်းချပြီးတရားမဝင်လုပ်နေတဲ့လူတွေရှိတယ်။သူတို့ကလည်းဒီချိန်ချချက်တော့ထွက်လာပြီ။ဒီလိုဒီလိုတွေဖြစ်တဲ့အတွက်ဒါတွေကိုတော့မွေးလို့ရနိုင်တယ်။နောက်တစ်ခါဒီဟာတွေကိုအသားအတွက်ပဲဖြစ်ဖြစ်ထုတ်လို့ရနိုင်တယ်ဆိုပြီးတဲ့အခါကျတော့သူတို့ကပို့ပြီးတော့စူဆောင်းတာမျိုးတွေဖြစ်လာနိုင်တဲ့အတွက်တော့ကျွန်တော်ထင်တယ်ဒီဥစ္စာကတော့နည်းနည်းကျွန်တော်ရှိတယ် license မရှိသေးဘူးပေါ့လေ
ဒီမြမဆိုးရအနေနဲ့ဒီတော်ရိုင်းတိလိစံအမျိုးပေါင်း90ကျော်ဆိုတာမနေဘူးပေါ့နော်ဆိုတော့ဒီဟာကိုမွေးမြူပွင့်ပေးလိုက်တော့ရောဒီမြမနိုင်ငံသူနိုင်ငံသားများအနေနဲ့စီးပွားရေးအခွင့်အလမ်းတစ်ခုများဖြစ်လာမလားရှင
်စီးပွားဖြစ်ဖို့တော့အရင်ကြီးတော့ကျွန်တော်ထင်တယ်အရင်ကြီးပံ့ပိုးတဲ့နေရာမှာတော့အပါလာဘူးခင်ဗျာဘလို့လုပ်ငန်းလောက်ပဲသွားဖြစ်မလဲဆိုတော့ကျွန်တော်တို့ဘာမှအခြေခံခီးသွားလုပ်ငန်းလုပ်နေခဲ့လူတွေဆိုရင်တော့သူတို့ကတော့ဒီတိလိစံတွေကိုမွေးမြူခြင်းလာမယ်စီးပွားရေးသမားတွေအတွက်တော့စီးပွားရေးရတော့အထောက်အကူပြုတာလေးတော့ဖြစ်နိုင်တယ်။နောက်ကျန်တဲ့လုပ်ငန်းပိုင်းဆိုင်ရာကတော့ကျွန်တော်ထင်တယ်တိတ်ထူးကြကြမရှိဘူး။ဇူးလိုမျိုးဆိုတာကလည်းဒါတာမန်လူတိုင်းလုပ်နိုင်တဲ့လုပ်ငန်းမျိုးမဟုတ်ဘူး။အရင်ကြီးကြီးကြီးနဲ့ပေါ့နော်
။ဒါ
မျိုးလုပ်ကြတာမျိုးဖြစ်တဲ့အတွက်တော့ဒီတာမန်အားဖြင့်တော့မဖြစ်နိုင်ဘူး။အဲကျွန်တော်တို့အဲ့မှာစဉ်းစားတဲ့အရာတစ်ခုရှိတာကတော့ဒီစီးပွားပြည့်မွေးတဲ့ခုနကကျွန်တော်တို့အသားတို့မွေးတဲ့ဟာမျိုးတွေပေါ့ရှိတာပေါ့အသားတို့မွေးတယ်ဆိုတာကလည်းဘလောက်ကန့်သက်ချက်ရှိမလဲတော့ကျွန်တော်တို့မပြောနိုင်သေးဘူးပေါ့နော်ဘလောက်ထိလုပ်နိုင်မလဲအဲ့ဒီမှာပါတာတော့ငုံလို့ဟာမျိုးမွေးတာပါငုံလို့ဟာမျိုးကတော့ဒါဥပဒေမရှိခင်တည်းကတော့ငိုတွေကတော့မွေးပြီးတော့တားဖောက်ပြီးတော့ဒါငုံကြော်လို့ငုံလို့ရောင်းနေတာရှိတာပေါ့လေ
ဆို
အဲ့လိုလုပ်ငန်းတွေအတွက်တော့ပို့ပြီးတော့ပဲဟိုတရားဝင်ဖြစ်လာပြီးတော့ချက်ချက်ပြန်ပြန်ဖြစ်နိုင်မလားတော့ကျွန်တော်တို့ဟိုမပြောနိုင်ဘူးခင်ဗျာရေဘူးဟာအားဖြင့်တော့ကျွန်တော်ထင်တယ်မြန်မာပြည်သူတွေရဲ့စီးပွားရေးအတွက်တော့ဒီဥစ္စာကြီးကအရင်ကြီးကျွန်တော်တို့ဟိုပံ့ပိုးမှုတော့မရှိနိုင်ဘူးအပြင်ပဲတွားရှိနိုင်တာကတော့တဝိုင်းတိရစ္ဆာန်တွေအတွက်တော့နည်းနည်းအရင်နဲ့စာရင်တော့ဒီ wildlife trade ပေါ့နော်ဒီ trade နဲ့ဒီအဖန်စီခံရတဲ့နေထားရောင်းဝယ်လေးတော့အရင်နဲ့စာရင်တော့နည်းပို့ပြီးတော့ဟိုတိုးလာမယ်လို့တော့ကျွန်တော်ယူဆပါတယ်
အခုလိုတိုင်းရင်းတိရစ္ဆာန်တွေကိုကိုပိုင်မွေးမြူခွင့်ရလာပြီပေါ့နော်ဆိုတော့ပြည်ပကိုအရင်တော့ကတော့မှောင်ခိုထွက်တဲ့ဟာတွေရှိပါတယ်ဆိုတော့တနည်းတစ်ပုံနဲ့ဒီလမ်းကြောင်းကိုများအပိယာရောက်သွားနိုင်မှာသလားရှင
်ဒီနေ့ပြည်ပကိုကျွန်တော်တို့ထွက်ရင်လဲမှောင်ခိုပဲထွက်မှာပေါ့လေတရားဝင်ကတော့အခုလဲထွက်တဲ့လောက်တော့မရှိဘူးဆိုတော့မှောင်ခိုထွက်တဲ့အနေနဲ့ရတယ် အားပေးသလိုတော့ရှိတယ်သူပေမဲ့ခုနကျွန်တော်ပထမပြောသလိုပဲလုံထုံးလုံနီးနဲ့ကျွန်တော်တို့ဒီတရားဥပဒေစိုးမိုးဖို့ပေါ်မှာပဲအများကြီးတွားပြီးတော့မှုတည်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ blogger ပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆူမြတ်မောင်မှာအသားကင်ပေးနိုင်တဲ့ဆက်ရုပ်တွေ၊ကြော်လော်ချက်ပြုတ်ပေးနိုင်တဲ့ဆက်ရုပ်တွေ၊ coffee ဖြော်ပေးနိုင်တဲ့ဆက်ရုပ်တွေ၊အရည်မျိုးစုံ cocktail အရည်ဆက်ပေးနိုင်တဲ့ဆက်ရုပ်တွေစသဖြင့်စားတောက်ဆိုင်လုပ်ငန်းတွေမှာသုံးဖို့ရည်ရွယ်တည်ထွင်တဲ့ဆက်ရုပ်တွေအစုံရှိနေပါတယ်။ဒါရင်မကအကျွေးစီးထက်ဝယ်ရတဲ့အချိုရည်ဘူးအယောက်ဆက်လိုမျိုးအစားအစာကိုအသင့်ပြင်ဆင်ပေးတဲ့ဆက်တွေလည်းရှိပါတယ်။ဒါပေမဲ့ဒီဆက်မျိုးတွေကိုတိတ်ပြီးတွင်တွင်ကြွကြွသုံးကြသေးတာမဟုတ်ပါဘူး။ကိုဗစ်ကရောဂါဖြစ်ချိန်ကစလို့ဒီလိုဆက်ရုပ်တွေကိုသုံးဖို့စိတ်ဝင်စားသူတွေများလာတယ်လို့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်က Miso Robotics ဆိုတဲ့ဆက်ရုပ်ကုမ္ပဏီတည်ထောင်သူအမှုဆောင်အရာရှိချုပ် Bach Jordan ကပြောပါတယ်။အသားညက်ပါမုတ်ဟမ်ဘာဂါဆိုင်တွေမှာအသားကင်တာအာလူးကြောင်းကြော်တာတွေလုပ်ပေးနိုင်မဲ့ Flippy လို့နာမည်ပေးထားတဲ့ဆက်ရုပ်လက်တံကိုတည်ထွင်နေတဲ့ကုမ္ပဏီဖြစ်ပါတယ်
။ You know, since the pandemic, the potentialfor this technology and also the demand for it has increased exponentially.
ကယောဂါကြီးစာပြေခေကဒီနည်းပညာအတွက်အလားအလာတွေအများကြီးရှိလာတယ်လို့ဒီနည်းပညာကိုသုံးကျင်သူတွေအများများလာပါတယ်။ဆက်ရုပ်တွေချက်ပြုတ်ပြီးတာကပိုပြီးဘေးကင်းတယ်၊မြန်ဆန်တယ်၊အထူးသဖြင့်ဆိုင်ဝန်တန်းတွေလျှော့ချထားရတဲ့အခြေအနေမျိုးမှာဆက်ရုပ်သုံးပြီးလုပ်ငန်းရပ်မသွားအောင်တွင်းတွင်းကြဲကြဲလုပ်နိုင်ပါတယ်
။အဲ့ဒီ Flippy ဆက်ရုပ်လက်တံကြီးတစ်ခုကိုဒေါ်လာ3000ပေးရမှာဖြစ်ပြီးတော့ပြုပြင်ထိန်းသိမ်းစရိတ်ကတစ်လကိုဒေါ်လာ1500ဖြစ်ပါတယ်။အမေရိကန်ပြည်နယ်73ပြည်နယ်မှာဟမ်ဘာဂါဆိုင်ခွဲပေါင်း350ကျော်ရှိတဲ့ White Castle ဆိုတဲ့ဘာဂါဆိုင်ကြီးကတော့သူတို့ဆိုင်မှာ Flippy ဆက်ရုပ်လက်တံကြီးကိုအခုနှစ်2020စောင်းဥပောက်ကစပြီးတော့စမ်းသုံးတော့မှာပါဒီလိုစမ်းသုံးဖို့အတွက် White Castle နဲ့ Miso Robotics တို့ကြားမှာစကားပြောနေတာတစ်နှစ်လောက်ရှိနေပြီပဲ COVID ကရောဂါဖြစ်လာချိန်မှာမြန်မြန်အကောင့်ထဲပို့ဖို့ဖြစ်လာရတယ်လို့ White Castle ကုမ္ပဏီဒုတိယဥက္ကဋ္ဌ Jamie Richardson ကပြောပါတယ်ချက်တဲ့နေရာမှာဆက်ရုပ်တွေကိုထားလိုက်တဲ့အတွက်ဆိုင်ဝန်တန်းတွေအနေနဲ့စပွဲကလထိုင်တွေပို့တက်တက်ရှင်းတာအော်ဒါလက္ခဏာတွေကိုပို့ပြီးလုပ်နိုင်မယ်လို့သူကဆိုပါတယ်
And it's actually something we don't view as a replacement for workers
ဆက်ရုပ်တွေကိုဝန်တန်းတွေနေရာမှာအစားထိုးတယ်လို့ကျွန်တော်တို့ကမမြင်ပါဘူးလုပ်ငန်းခွင်မှာပို့ပြီးတော့အလုပ်တွင်ကျအောင်ဆက်ရုပ်တွေနဲ့အားဖြည့်တယ်လို့ပဲမြင်ပါတယ်ချက်တဲ့ပြုတ်တဲ့နေရာမှာဆက်ရုပ်တွေကိုတုံးလိုက်တဲ့အတွက်ဝန်ထမ်းတွေကတခြားဝန်ဆောင်မှုအပိုင်းကိုပို့ပြီးတော့အာရုံစိုက်နိုင်ကြမှာဖြစ်ပါတယ်
ကိုဗစ်ကရောဂါစဖြစ်ပြီးနောက်ပိုင်းမှာစားတောက်ဆိုင်တဲ့အရက်ပါတချို့ကဝန်ထမ်းတချို့ကူးလို့ဆိုင်တွေပြန်ပိတ်ရတာရှိပါတယ်။အစားအသောက်ဝယ်စားသူတွေဘက်ကလည်းအစားအသောက်ပြင်ဆင်ပေးသူတွေနဲ့ပတ်သက်လို့စိုးရိမ်မှုတချို့ရှိလာပါတယ်။ဒီလိုအခြေအနေမှာဆက်ရုပ်တွေကိုတုံးရင်စားသုံးသူတွေဘက်ကပို့ပြီးတော့စိတ်ချကြလိမ့်မယ်လို့လဲ White Castle Burger လုပ်ငန်းရှင်ရဲ့ဒုတိယဥက္ကဋ္ဌ Richardson ကမြင်ပါတယ်။
That a touch-free environment is important to customers that we want to do
စားသုံးသူတွေအတွက်ကဘာနဲ့မှမထိတွေ့ရလေကောင်းလေပဲဆိုတော့ဒီလိုအချက်ကိုဖြည့်နိုင်မှုအတွက်ကျွန်တော်တို့ကနီးပညာသုံးပြီးတော့အတတ်နိုင်ဆုံးဆက်ရုပ်တွေနဲ့အားဖြည့်တာမျိုးလုပ်ချင်တာပ
ါအစားအသောက်ရောင်းသူတွေဝယ်သူတွေကြားထိတွေ့ဆက်ဆံမှုနည်းနိုင်သမျှနည်းအောင်လုပ်နေကြတဲ့အခြေအနေမှာဝန်ထမ်းလုံးဝမလိုတဲ့ဆက်ရုပ်သုံးဆိုင်လေးတွေကိုအာရုံစိုက်လာကြပါတယ် Blended ဆိုတဲ့ Silicon Valley ကတက်တစ္ဆာဆက်ရုပ်ကုမ္ပဏီကတော့လူလူချင်းထိတွေ့စရာလုံးဝမလိုပဲတက်သီးဖြော်ရည်ဖြော်ပေးနိုင်တဲ့ဆက်ရုပ်ကိုတည်ထွင်ထားပါတယ်ဆက်ရုပ်လို့ပြောမယ့်အစားဆက်ရုပ်ဆိုင်ကအသေးစားလေးလို့ပြောရင်ပိုမှန်မယ်ထင်ပါတယ
် So Blended is a completely autonomous and contactless robotic kiosk
Blended ဆက်ကလူလုံးဝမလိုပဲလက်လက်ဆက်ဆက်ရတာရှိတဲ့တတိဖြော်ရီကိုဆက်ရုပ်ကဖြော်ပေးမဲ့စိုင်းသေးစားလေးဖြစ်ပါတယ်။ကိုချဲတဲ့အသီးနှံတွေကို touch screen ပေါ်မှာစိတ်ချိုက်ကိုယ်ရရွေးချက်ပြီးဖြော်ရီမှာတောင်းနိုင်မဲ့စိုင်းလေးဖြစ်ပါတယ်
။ Blended ကုမ္ပဏီကိုတည်ထောင်သူအမှုဆောင်အရာရှိချုပ် Vipin Jain ဖြစ်ပါတယ်။ Food Court တွေမှာတွေ့ရတဲ့စိုင်းငန်းတစ်ဆိုင်စာလောက်ရှိတဲ့စိုင်းလေးမှာ Blended ဆက်ရုပ်လက်တံကအသီးတွေကိုသူ့ဘာသာရွေးချယ်ပြီးတော့ဖြော်ရီဇက်ထဲရောထဲဖြော်ပေးပါတယ်။ဆက်ရုပ်ဆိုင်မှာအော်ဒါလက်ခံနိုင်တဲ့ touch screen ပေါ်ကနေပဲဖြစ်ဖြစ် smartphone app ပေါ်ကနေပဲဖြစ်ဖြစ်ကိုကြိုက်တဲ့တက်သည့်မျိုးစုံကိုမှာပြီးတော့ဖြော်ရည်ကိုစောင့်ယူရုံပါပဲအော်ဒါလက်ခံတဲ့ဝန်ထမ်းမလိုသလိုဖြော်ရည်ဖြော်ပေးတဲ့ဝန်ထမ်းလည်းမလိုပါဘူးကုန်သွားတဲ့တက်သည့်တွေကိုသူ့နေရာမှာသူပြန်ဖြည့်ပေးဖို့ပဲလိုပါတယ်အဲ့ဒီလိုမျိုးအလိုအလျောက်တက်သည့်ဖြော်ရည်ဖြော်ပေးတဲ့ blended ဆက်ရုပ်ဆိုင်လေးတွေကိုကယောဂါမတိုင်ခင်က San Francisco မြို့တဝိုက်မှာသာတွေ့ရပေမဲ့အခုတော့ဆေးရုံတွေ၊ကုမ္ပဏီရုံးတွေ၊ဈေးဆိုင်တွေ၊ shopping mall တွေမှာ blended သတိဖြော်ရည်ဆက်ရုပ်ဆိုင်တွေထားဖို့အတွက် blended ကုမ္ပဏီနဲ့ဆွေးနွေးမှုတွေလုပ်နေကြပါပြီ။ blended လို့ပဲ အယူအဆမျိုးစုံကိုရောစားကြတဲ့ဆဲလတ်ကိုအလိုအလျောက်ပြင်ဆင်ပေးနိုင်တဲ့ဆဲလီဆိုတဲ့ဆက်ရုပ်ကိုလိုချင်လို့စုံစမ်းသူတွေပိုများလာတယ်လို့တီထွင်ထားတဲ့ Chowbotic ကုမ္ပဏီကပြောပါတယ်ဒီကုမ္ပဏီကလည်းအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ထဲမှာပဲအခြေစိုက်ပါတယ်။ဆယ်လီဆက်ရုပ်ကတော့ရေခဲတတာတစ်ခုစာလောက်အရွယ်ရှိပါတယ်။အဲဒီဆက်မှာလည်းသူ့ရဲ့ touch screen menu ပေါ်ကနေကိုစားချင်တဲ့အမယ်ကိုရွေးချယ်မှားလိုက်တာနဲ့အလိုအလျောက်ရောပီးသားဆက်လက်တစ်ပွဲကိုပြင်ဆင်ပေးမှာဖြစ်ပါတယ်။အမေရိကန်ဒေါ်လာ3000ခွဲကျတဲ့ဒီဆက်ရုပ်ဆိုင်လေးတွေကိုကိုဗစ်ကပ်ရောဂါမဖြစ်ခင်တုန်းကဆေးရုံတွေတက္ကသိုလ်ကျောင်းတွေမှာထားဖို့ဆက်ပေါင်း100ချော်ပဲရောင်းနိုင်ခဲ့တာပါ။အခုတော့ဆက်ရုပ်ဆိုင်အယောက်က60ရာခိုင်နှုန်းအထိတက်သွားတယ်လို့အမှုဆောင်အရာရှိချုပ် Rick Wilmer ကပြောပါတယ
်။ It's food automation and it's definitely coming and COVID's going to accelerate it.
စားသောက်ပြင်ဆင်ပြီးတဲ့ဆေးရုံမျိုးတွေကိုတုံးလာကြမှသိကြပါရတယ်။ COVID ကြောင့်မလို့ပူရောမှမြင်မြန်တုံးလာကြပါလိမ့်မယ်။ကို့အတွက်စားသောက်ပြင်ဆင်ချက်ပြုတ်ပြီးတဲ့သူစီကားတဆင်ယောဂါတွေကူးမလားဆိုတဲ့စိုးရိမ်မှုတွေကရှိနေကြတာကိုဒါကြောင့်မလို့လူတွေနေရာမှာဆက်တွေနဲ့အစားထိုးလိုက်လို့ရှိရင်စားသောက်သူတွေဘက်ကပိုပြီးတော့ဘေးကင်းတယ်လို့ခံစားကြပါလိမ့်မယ်။
အခုလိုအစားအသောက်တွေကိုအသစ်ပြင်ဆင်ပေးနိုင်တဲ့ဆက်ရုပ်တွေဆက်ရုပ်ဆိုင်လေးတွေကိုဗစ်ကြောင့်ပိုပြီးတော့အလုပ်ဖြစ်လာတာတွေ့နေရပေမဲ့ရေရှည်မှာတော့အောင်မြင်ပါမလားလို့မေးခွန်းထုတ်နေကြသူတွေလည်းရှိပါတယ်။ California အခြေစိုက် Institute for the Future ဆိုတဲ့သုတေသနလုပ်ငန်းကအနာဂတ်အစားအသောက်ဆိုင်ရာလေ့လာသူ Max Adler ကလည်းအဲ့ဒီထဲမှာတယောက်ပါပါတယ်
။ To me the value proposition kind of works but I'm still skeptical that
they'll be able to do it ဆိုတာကိုတော့ကျွန်တော်လက်ခံပါတယ်ဒါပေမဲ့သူတို့အရန်အောင်မြင်မယ်လို့တော့မထင်ပါဘူးကယောကဖြစ်နေချိန်မှာအောင်မြင်မယ်ဆိုတာမှန်ပေမဲ့ခဏလေးတွင်ပေါ်လာကြသလိုမကြခင်မှာပျောက်သွားကြပါလိမ့်မယ
်အစားကောင်းတစ်ခုဖြစ်ဖို့အသေးအချာရွေးချယ်ချက်ပြုတ်ပြင်ဆင်ပေးတဲ့စဖို့မှုတွေကိုတော့ဒီဆက်ရုပ်တွေကအစားထိုးနိုင်မှာမဟုတ်ဘူးလို့သူကလက်ခံထားတာပါလူတွေမလို့ပဲဆက်တွေတုံးပြီးတော့အစားအသောက်တွေကိုပြင်ဆင်ပေးတာမျိုးကိုအလွဲတကူအသင့်စားအစားအသောက်တွေရောင်းကြတဲ့ fast food ဆိုင်မျိုးတွေဆေးရုံတွေကျောင်းတွေ shopping mall တွေမှာပို့ပြီးတော့တွေးလာရနိုင်တာကတော့တည်ကြပါတယ်ရှင်ကျွန်မစူမြတ်မမ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရေကြီးမှုရေစီးမှာဒီကမ္ဘာကယောဂအခြေအနေကြောင့်တော့အပြောင်းအလဲတချို့လောက်သွားရဖို့ရှိနေတာပါ89ကြိမ်မြောက်ကျင်းပတဲ့ဒီရုပ်ရှင်ပွဲတော်တွေပြင်ဆင်မှုတွေတွန်းလောက်နေပြီးတော့အဓိကပြိုင်ပွဲဝင်ရုပ်ရှင်ကအရေးအတွက်ကိုရှော့ချမှာဖြစ်တယ်လို့ပွဲတော်ရဲ့တခြားအစီအစဉ်အခမ်းအနားတွေကိုပါနည်းနည်းရှော့ချသွားမယ်လို့ပွဲအစီအစဉ်တဲ့သူတွေကပြောပါတယ်အခုအစီအစဉ်တိုင်းဖြစ်သွားမယ်ဆိုရင်တော့ကမ္ဘာမှာ COVID-19 ကယောဂအကျက်တဲစိုက်ပြီးတော့မလလယ်မှာရုပ်ရှင်လုပ်ငန်းတွေရန်နာရပြီးခဲ့တဲ့ကပထမအဦးဆုံးပြန်လုပ်မယ့်ရုပ်ရှင်ပွဲတော်ကြီးတစ်ခုဖြစ်လာမှာပါ။ပြသဖို့ရုပ်ရှင်ကားတွေကိုတရားဝင်ရွေးချယ်ထားတာမှာတော့ရုပ်ရှင်ကားပေါင်း50ကနေ55ကားအထိရှိပြီးတော့ဒီရုပ်ရှင်ကားတွေကိုဇူလိုင်28ရက်နေ့မှာကျင်းပမှာဖြစ်ပါတယ်။ဒီရုပ်ရှင်ကားတွေကိုတော့ကျင်းပနေကြနေရာတွေမှာလည်းကျင်းပမှာဖြစ်သလိုအာနာဝိုင်တွေရဲ့ဘေးရန်တွေရဲ့ကင်းရှင်ရေးလမ်းညွန်တွေနဲ့အညီ Venice က Giardini della Biennale နဲ့လီယိုစကိတ်ကွင်းတစ်ခုကလေဟာပြင်နေရာနှစ်နေရာမှာပြသဖို့စီစဉ်ထားပါတယ်။ပွဲတော်ကိုအွန်လိုင်းကနေကြည့်နိုင်မှုလဲစီစဉ်ထားပါတယ်။ရုပ်ရှင်ကားတွေနဲ့ပြိုင်ပွဲဝင်ကားကြီးတွေကိုလူတွေခက်ခွာခွဲထားပြီးတော့ကြည့်နိုင်မှုလဲစီစဉ်ထားတာပါ။အထူးကပြိုင်ပွဲဝင်ကားတွေကိုအကဲပြတ်မဲ့ဂျူရီအဖွဲ့ကတော့မင်းသမီးကိတ်ဘလန်ချက်ကခေါင်းဆောင်တာဝန်ယူမှာဖြစ်ပါတယ်ဒီကက်ယောဂါကြီးရဲ့အစောပိုင်းကလာယောဂါအစိုးဆုံးနေရာဖြစ်ခဲ့တဲ့အီတလီကိုအခုတော့ဥရောပနိုင်ငံတွေကဝင်ထွက်သွားလာခွင့်ပြုထားပါပြီ။ဥရောပသမဂ္ဂ14နိုင်ငံရဲ့နေသားတွေကိုဥရောပသမဂ္ဂကပြန်ဖွင့်ပေးခဲ့ပေမဲ့အမေရိကန်ပြည်အောင်စုမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတိုးလာနေတာကြောင့်အမေရိကန်တွေဝင်ရောက်မှုကိုတော့ကန့်သတ်ထားတာပါ။ဒါမဲ့လည်းအခုလိုခရီးသွားဝင်ရောက်ဖို့တားမြစ်ခံရတဲ့နိုင်ငံတွေကသတင်းသမားတွေအနေနဲ့အွန်လိုင်းကနေကျင်းပမဲ့သတင်းစာရှင်းလင်းပွဲကိုတော့တက်ရောက်နိုင်မှာဖြစ်တယ်လို့ပွဲတော်ဒါရိုက်တာအယ်ဘတ်တိုဘာဗီရာကပြောပါတယ်။ပြီးခဲ့တဲ့လရဲ့အတွင်းမှာကက်ယောဂါကြောင့်ထိခိုက်ဆုံးရှုံးခဲ့ရတဲ့သူတွေကိုမင်းနိုင်မှာမဟုတ်သလိုပဲအခုလိုမျိုးကက်ယောဂါကြောင့်အကန့်အသတ်တွေဖြစ်ခဲ့ရပြီးတဲ့နောက်ပိုင်းအခုပထမအဦးဆုံးကျင်းပမဲ့ဒီနိုင်ငံတကာရုပ်ရှင်ပွဲတော်ဟာဆိုရင်အကြီးအကျယ်ထိခိုက်ဆုံးရှုံးခဲ့ရတဲ့ရုပ်ရှင်လောကကြီးတစ်ခုလုံးအတွက်သတင်းစကားကောင်ဖြစ်လာမယ်။အားလုံးမျှော်လင့်ထားသလိုရုပ်ရှင်လုပ်ငန်းကြီးပြန်ပွင့်လာတဲ့အောင်ပွဲတစ်ခုဖြစ်လာမယ်လို့ပွဲတော်စီစဉ်တဲ့ဒါရိုက်တာအယ်ဘတ်တိုဘာဗီရာကပြောခဲ့ပါတယ်။ Venice ရုပ်ရှင်ပွဲတော်ပြီးတာနဲ့ပုံမှန်ဆိုရင်တော့စက်တင်ဘာလထဲမှာကျင်းပလေးရှိတဲ့ကနေဒါနိုင်ငံက Toronto နိုင်ငံတကာရုပ်ရှင်ပွဲတော်ကိုလည်း
အခုဒီ2020ခုနှစ်ပုံစံအချင်းယုံပြီးတော့ကျင်းပသွားဖို့ရှိရဲ့လို့ပွဲတော်စီစဉ်သူတွေကကြေညာထားတာပါ။အဲဒီမှာလည်းရုပ်ရှင်ကနည်းနည်းပဲပြမှာဖြစ်တယ်လို့အွန်လိုင်းကနေပြီးတော့ကော်ဇွန်နီကင်အခမ်းအနားကိုကျင်းပသွားဖို့စီစဉ်ထားပါသေးတယ်။ရုပ်ရှင်စုတွေမျှော်လင့်ထားတဲ့သူတွေအတွက်တော့ဒီရုပ်ရှင်ပွဲတော်နှစ်ခုလုံးကရုပ်ရှင်စုတွေကအရန်ကိုအရေးကြီးတာပါ။ဒါမဲ့လည်းနောက်တစ်လနောက်ဆုတ်ထားတဲ့အော်စကာဆုပေးပွဲမှာတော့ဒီကရတဲ့စုတွေကဘယ်လောက်ထိတည်ရောက်မှုရှိမလဲဆိုတာကျင်းတည်ပေါက်တော့မပြောနိုင်ပါဘူး။အခုကျင်းပဖို့အတွက်ပြင်ဆင်စီစဉ်နေတဲ့ Venice ရုပ်ရှင်ပွဲတော်ကိုတော့ September 2ရက်နေ့ကနေပြီးတော့12ရက်နေ့ထိကျင်းပမှာဖြစ်ပါလိမ့်ရှင်။Party like Kardashians. Took my besties to LA where the girls like to flex. We put our hoodies on in Philly where we started acting silly. Then we headed out to China. Taylor said that's where we find it. ဒီတက်တောင်တွင်လောအစီအစဉ်ကို Radio မှာအပတ်စဉ်တနင်္လာညနေအင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီတင်္လာကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
် VOA မြန်မာပိုင်းစီစဉ်ရဲ့ Radio နဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို smartphone တွေမှာ download ယူနိုင်ပါပြီ android phone တွေအတွက်ဆိုရင် google play နဲ့ iphone တွေအတွက် apple app store တွေမှာ voa burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် voa မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ voa အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
ဂျူလာ20ရက်တနင်္လာနေ့အတွက် VOA မြန်မာပိုင်းကနေထိတောင်းရောက်နေတဲ့သတင်းတွေကိုကျွန်မဆုမြတ်မုံကတက်လှည့်ပြောပြပါအောင်မယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 အတည်ပြုလူနာအရေအတွက်မြင့်တက်နေတာကြောင့်ကျန်းမာရေးဝန်ဆောင်မှုစနစ်မှာမနိုင်မနှင်းဖြစ်နေပါတယ်။နိုင်ငံတောင်ပိုင်း Florida ပြည်နယ်ထဲမှာရှိတဲ့ဆေးရုံ45ခုကအထူးကျန်းမာကုသဆောင်တွေမှာလူနာသစ်အတွက်ကတွင်တွေမရှိတော့ဘူးလို့သတင်းတွေထွက်ပေါ်နေပါတယ်။ Florida မှာတနင်္လာနေ့တည်းအထက်အတည်ပြုလူနာ12,000ကျော်ပါတယ်။အဆိုးဆုံးဖြစ်နေတာကတော့မိုင်ယာမီမြို့နားတစ်ဝိုက်မှာဖြစ်ပြီးတော့လူနာကလေးမလောက်မငှဖြစ်နေတဲ့ဆေးရုံ45ခုထဲက9ခုဟာမိုင်ယာမီဒိတ်မြို့နယ်ထဲမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုတစ်ခုလုံးမှာတော့စုစုပေါင်းအတည်ပြုလူနာကတော့3,300,000ကျော်ရှိပါတယ်။COVID-19 ကာကွယ်ဆေးထုတ်လုပ်နိုင်ဖို့ကြိုးစားနေတဲ့ဆေးလုံငန်းကြီးနှစ်ခုကနေကာကွယ်ဆေးသန်း90ဝယ်ယူဖို့အတွက်ဗြိတိန်နိုင်ငံစီးပွားရေးဝန်ကြီးဌာနကဒီကနေ့လက်မှတ်ထိုးစာချုပ်လိုက်ပါတယ်။ Pfizer ဆေးကုမ္ပဏီနဲ့ BioNTech ဇီဝသုတေသနလုပ်ငန်းကစမ်းသပ်နေကြတဲ့ COVID-19 ကာကွယ်ဆေးကိုထုတ်လုပ်တဲ့အခါသန်း30ဝယ်ယူဖို့ပြင်သစ်ဇီဝသုတေသနလုပ်ငန်း Valneversy ကထုတ်မဲ့ကာကွယ်ဆေးသန်း60ကိုမူအဖြစ်ဝယ်ယူဖို့နဲ့တကယ်လို့သူတို့ကာကွယ်ဆေးဟာသုံးလို့စိတ်ချရတယ်ထိရောက်တယ်တင့်တော်တယ်ဆိုရင်နောက်ထပ်သန်း40ဝယ်ယူဖို့အတွက်ဒီကနေ့စာချုပ်ချုပ်လိုက်တယ်လို့ဗြိတိန်စီးပွားရေးဝန်ကြီးဌာနကကြေညာပါတယ်ငွေကြေးပမာဏဘလောက်နဲ့ဝယ်ယူဖို့စာချုပ်တယ်လဲဆိုတာကိုတော့ပြောမထားပါဘူးဟောင်ကောင်ကဒီမိုကရေစီအရေးတက်ကြွလှုပ်ရှားသူဂျော်ရှူအာဝေါန်ဟာစက်တင်ဘာမှာပြုတ်လုမဲ့ဟောင်ကောင်ဥပဒေပြုအဖွဲ့ရွေးကောက်ပွဲမှာကိုယ်စားလှယ်လောင်းတစ်ယောက်ဖြစ်နေဝင်ရောက်ရှင်ပြိုင်ရွေးခံဖို့အတွက်ရှောက်ထားလိုက်ပါပြီ။ဟောင်ကောင်မှာအသစ်ပြဋ္ဌာန်းထားတဲ့အမျိုးသားလုံခြုံရေးဥပဒေသေးအရအတိုက်ခံခေါင်းဆောင်တွေကိုပိတ်ပင်တားဆီးနိုင်ခြင်းရှိတဲ့ကြားကပဲဂျော်ရှူအာဝေါန်ကအခုလိုရှောက်ထားလိုက်တာဖြစ်ပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီအထိဝါရှင်တန်မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုတင်းလာနေညအတွက်ရေဒီယိုအတန်းနှွှင့်မှုကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မဆုမြတ်မောင်ပါရှင်။
This program has come to you from the Voice of America, Washington. Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ဇူလိုင်လ20ရက်တနင်္လာနေ့အစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မဆွေမြတ်မော်ပါရှင်။ COVID-19 ကပ်ရောဂါရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမဟုတ်အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ American ပြည်ထောင်စုမှာ COVID-19 အတည်ပြုလူနာအရေအတွက်မြင့်တက်နေတာကြောင့်ကျန်းမာရေးဝန်ဆောင်မှုစနစ်မှာမနိုင်မနှင်းဖြစ်နေပါတယ်။နိုင်ငံတောင်ပိုင်း Florida ပြည်နယ်ထဲမှာရှိတဲ့ဆေးရုံ45ခုကအထူးကျန်းမာကုသဆောင်တွေမှာလူနာသစ်တွေအတွက်ကတွင်းတွေမရှိတော့ဘူးလို့သတင်းတွေထွက်ပေါ်နေပါတယ်။ Florida မှာတနင်္ဂနွေနေ့တရက်ထဲအတည်ပြုလူနာ 12,000 ကျော်ရှိပါတယ်။9ရက်ဆက်တိုက်အတည်ပြုလူနာ 10,000 ကျော်နေတာပါ။